ဝိပဿနာအန္တရာယ်လို့ခေါ်တဲ့ဝိပဿနာညဉ်းညွတ်ကြောင်းတရားလို့ခေါ်တဲ့ဒီသနာစကားရပြောမယ်ဆိုလို့ရှိရင်တော့ဥပကိလေသာတရား၁၀ပါးဆိုတဲ့တမထရဲ့အာယုံတွေဝင်ရောက်ပြီးတော့လာတတ်ပါလေအဲ့ဒီကိုဝင်ရောက်လာတဲ့အခါမှာယောဂိမများကမိမိရဲ့တမထဖြစ်တဲ့ဝိပဿနာတရားဖြစ်အောင်လို့ဆိုရင်အဲ့ဒီတမထရားညာအတွေကိုအသုံးပြုပြီးတော့မိမိရရှိထားတဲ့ယုံဉာဏ်တို့ရဲ့ပေါက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေကိုမြင်အောင်လို့မိမိရဲ့ခန္ဓာကိုယ်မှာရှုမြင်ပြီးတော့တွေ့ရှိရတဲ့ယုံဉာဏ်တို့ရဲ့ပေါက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေပေါ်မှာဝိပဿနာဖြစ်အောင်လို့ဒေသနာကညွှန်ပြတဲ့အတိုင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတို့ကိုတဘာမကိုစဉ်းကျင်သုံးသပ်ရှုမှတ်နေနိုင်မှသာလျှင်ယောဂိမများဝိပဿနာလမ်းပေါ်မှာပြန်လည်ပြီးတော့ရှုမှတ်ပေါ်များအထုပ်ပြီးတော့နေနိုင်ရမှာဖြစ်ပါတယ်။အဲဒီတော့ဒီဝိပဿနာအာရယလို့ခေါ်တဲ့ဝိပဿနာဉာဏ်ကြီးကြောင်းတရားလို့ခေါ်တဲ့ဥပကိလေသာတရား၁၀ပါးဆိုတဲ့တရားတွေဟာယောဂိတို့ကတည်းကဝိပဿနာတရားကိုပေါ်များအထုပ်တဲ့အခါမှာရှောင်ရမဲ့တရားတို့ယောဂိတို့များကိုပုံပြအနေနဲ့အတိပေးခြင်းပါတယ်။အဲ့ဒီလိုရှောင်ရမယ့်တရားလို့အတိသေးခြင်းပြီးတဲ့အခါမှာရှောင်ရမယ့်တရားအနေနဲ့လည်းပဲယောဂီပုဂ္ဂိုလ်များဆိုဒီနေရာမှာအတိသေးသွားပါမယ်။ဘာကြောင့်လဲဆိုတော့ဖြစ်ပျက်ကိုရှုနေခြင်းကနေပြီးတော့မှယောဂီပုဂ္ဂိုလ်များရှုစိတ်တွေကနှင်းမြန်လာသလိုအရှုဉာဏ်ယုံနာတို့ရဲ့ပေါက်ပြန်ဖြစ်ပျက်မှုသဘောအမူအရာတွေကလည်းပဲနှင်းမြန်သွားပေါက်ပြန်ပြီးတော့လာတတ်ပါ။အဲ့ဒီလိုမြင်လာတဲ့အခါကျတော့ဖြစ်မှုတွေကိုလည်းပဲမမြင်ရတော့ဘဲနဲ့တည်မှုတွေကိုယူခဲ့မှမြင်ရတဲ့ねခန္ဓာကိုယ်ရဲ့အပြက်တွေကိုယူခဲ့မြင်တွေ့ပြီးတော့လာတတ်ပါ။အဲ့ဒီတော့အဲ့ဒီမြင်တွေ့လာတဲ့အခါမှာကျွန်တော်တို့ယောဂီအများကမိမိရှုမှတ်နေတဲ့ရှုမှတ်မှုအရှုကံတို့ရဲ့ပေါက်ပြန်ဖြစ်ပျက်မှုတွေဟာတာမန်နဲ့ပြင်းပြသွားတဲ့အတွက်ဘယ်လိုဖြစ်တာလဲဆိုပြီးတော့မိမိရဲ့ကမ္မဋ္ဌာန်းတရားကိုမိမိဖြည့်ဆည်းပြတတ်တဲ့သဘောအမှုရာတွေယက်နာပြတတ်တဲ့သဘောအမှုရာတွေရှိပါတယ်။သို့တော်လည်းပဲအဲ့ဒီဖြည့်ဆည်းနေတဲ့သဘောအမှုရာတွေဟာဥရပယဉာဏ်ကိုရှုမှတ်နေရရင်ကနေပြီးတော့ဘုရားရဲ့ဒေသနာတော်နဲ့ရှိနေဆိုရင်အပြည့်တွေကိုမြင်အောင်လို့ပြလိုက်တဲ့သဘောပဲဖြစ်ပါဒါဟာကျွန်တော်တို့ယောဂီတိုင်းသိထားရမယ်။စောင့်ထားရမယ်အချက်လို့လည်းပဲဒီနေရာမှာယောဂီတို့များကိုအသိပေးခြင်းပါတယ်။အဲ့ဒီလိုအပြည့်တွေကိုမြင်လာတဲ့အခါကျတော့ယောဂီတို့များဒီယုတ်ဒီနာတွေဟာအခုလည်းပဲတရားရှိမှနေတဲ့အခါမှာပြည့်စုံနေတဲ့သဘောအမူအရာတွေတွေ့သက်တယ်လို့ရှင်းဘွားတွေရရှိခဲ့တုန်းကလည်းဒီလိုပဲယုံနာတွေရရှိလာတဲ့အခါမှာဒီလိုပဲပြည့်စုံနေတယ်။နောက်ဘွားတွေရရှိလာလို့ရှိရင်လည်းပဲဒီလိုပဲပြည့်စည်နေဦးမှာပဲလို့ဆိုပြီးတော့မိမိရရှိထားတဲ့ယုံဉာဏ်တွေရဲ့အပြည့်တွေကိုမြင်တဲ့အခါမှာစိုးရိမ်ကြရင်ကြောက်ကြရဘေးတွေပါလားဆိုပြီးတော့မြင်တွေ့ပြီးတော့လာမှာပဲအဲဒီလိုကြောက်ကြရဘေးတွေစိုးရိမ်ကြရင်မြင်တွေ့လာတဲ့အခါမှာလည်းပဲယောဂီဟာမိမိရဲ့ကမ္မဋ္ဌာန်းတရားကိုဖြည့်စည်ပြတတ်တယ်ယက်နာပြီးတော့ပြတတ်တယ်ဒါဟာဖြည့်စည်ပြတော့ပြရမယ်တရားယက်နာပြရမယ်တရားမဟုတ်ဘူးမိမိဖြစ်ပျက်ကိုရှုမြင်ရကနေပြီးတော့အပြည့်တွေမြင်လာတဲ့အတွက်အတွက်ကြောင့်မလို့စိုးရိမ်စရာတွေကြောက်စရာဘေးတွေတွေ့လာခြင်းဟာဝိပဿနာဉာဏ်နဲ့ရှိမယ်ဆိုရင်ဉာဏ်တွင်ပြက်လာတဲ့သဘောများကဖြစ်တဲ့အတွက်ကြောင့်မလို့ယောဂီများသိထားရမယ်တရားဆောင်ထားရမယ်တရားလို့ယောဂီများကိုအသိပေးလိုပါတယ်အဲ့ဒီလိုယောဂီများမိမိရရှိတဲ့ယုံနာတွေရဲ့ဘောမှာကြောက်စရာတွေဘေးတွေတွေ့လာတော့ဒီယုတ်ဒီနာတွေရဲ့ဘောမှာအကောင်းမမြင်တော့ဘူးဒီယုတ်ဒီနာတွေကိုဖြစ်စေကြောင်းတရားဖြစ်တဲ့ကုသိုလ်ကအကုသိုလ်ကမြာလည်းပဲကြောက်စရာမေးတွေတယ်လို့ဒီယုဒိနာတွေကိုဖြစ်ပေါ်ပြီးတော့လာစီတဲ့ပထဝီတန်ဒေသနာဝါယောဒအဘောဒတို့ရဲ့သဘောမူရာတွေကြောင့်အေးချိန်ချင်းကုချိန်ချင်းဒုံဒုံချင်းချင်းရွာရွာမှာခန္ဓာမဖြစ်တဲ့တဲ့နဲ့ပေါက်ပြန်ဖြစ်ဖြစ်ပြီးတော့နေတဲ့သဘောမူရာမြာလည်းပဲကြောက်စရာမေးတွေပဲလို့ပူတာတို့အေးတာတို့ထူတာတို့ဒုံတာတို့ကျင်တာတို့ကိုက်ခဲနာကျင်တာတို့လှုပ်တာတို့ခါတာတို့ရမ်းတာတို့တွေဟာလည်းပဲကြောက်စရာမေးတွေပဲလို့ပူရတာတို့နာရတာတို့သိရတာတို့တွေဟာလည်းပဲကြောက်စရာဘေးပဲလို့မူကျွရတာတို့ကူဆွေးရတာတို့လွမ်းကျွရတာတို့တွေဟာလည်းပဲကြောက်စရာဘေးပဲလို့လူပြရတာတို့နတ်ပြရတို့သရိတ်ခံပြရတာတို့တွေဟာလည်းပဲကြောက်စရာဘေးပဲလို့မိမိရရှိကြတဲ့ယုံနံတို့ရဲ့အပေါ်မှာအကောင်းမမြင်တော့ဘဲနဲ့ယုံနံတွေရဲ့အပေါ်မှာအပြစ်တွေမြင်လာတယ်အဲ့ဒီလိုအပြစ်တွေမြင်လာတဲ့အခါမှာလည်းပဲမိမိရဲ့ကမ္မဋ္ဌာန်းတရားကိုမိမိဖြည့်ဆည်းပြတတ်တဲ့သဘောအမှုရာတွေရှိပါလားသို့တော်လည်းပဲယောဂိကများဒီတရားကဖြည့်ဆည်းပြရမှာမဟုတ်ဘူးဘုရားရဲ့ဝိပဿနာဉာဏ်နဲ့ကြည့်နေဆိုလို့ရှိလို့ရှိရင်ဒါဟာဉာဏ်တက်ပြီးတော့ဒါတဲ့သဘောသူဖြစ်ပါအဲဒီလိုမိမိရရှိထားတဲ့ယုံဉာဏ်တွေရဲ့အပေါ်မှာအပြစ်မြင်လာတဲ့အခါကျတော့ဒီယုတ်ဒီဉာဏ်တွေရရှိလာတဲ့အပေါ်မှာယောဂီများဒီယုတ်ဒီဉာဏ်တွေကိုမလူကျင်တော့ဘူးဒီယုတ်ဒီဉာဏ်တွေရရှိလာတဲ့အပေါ်မှာညှိဝေပြီးတော့လာမယ်ပြင်းရဲစိတ်တွေဖြစ်ပေါ်လာမယ်တရားအာထုတ်ခြင်းတုန်းကတော့ဟိုတွေးကြည့်ရှောက်တွေးနေရတာဟာပျော်စရာကောင်းပေမဲ့အခုလိုတရားအထုတ်လိုက်တဲ့အခါကျတော့ယောဂီများပြင်းတဲ့စိတ်တွေညှိငွေတဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာတတ်ပါတယ်အဲ့ဒီလိုလာတဲ့အခါမှာယောဂီကမိမိရဲ့ တရားအထုတ်မှုကိုရက်စဲပြစ်တတ်တယ်။ရက်နာပြီးတော့ပြစ်တတ်တယ်။တရားအထုတ်မှုတွေကိုအမထုတ်ပဲနဲ့နေတတ်ပါပါ။ဒါဟာလည်းပဲယောဂီများဝိပဿနာဉာဏ်နဲ့ကြည့်မယ်ဆိုလို့ချင်းကျွန်တော်တို့ညီငွေတဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနေရာမှာယောဂီများအဲ့ဒီလိုကြုံတွေ့ပြီးတော့လာခဲ့လို့ရှိလို့ချင်းဒါဟာဘုရားရဲ့ဒေသနာတော်ကပြဆုပြီးတော့ထားတဲ့ဝိပဿနာဉာဏ်တွေပဲဆိုပြီးတော့သိပြီးတော့မိမိရဲ့ခန္ဓာကိုယ်မှာပဲစူးဆိုင်တဲ့အာယုံတွေကိုယူပြီးတော့ဝိပဿနာဖြစ်နေအောင်လို့အနိစ္စလက္ခဏာဒုစ္စလက္ခဏာအနတ္တလက္ခဏာတွေကိုရှုမှတ်သင်ပြန်ခြင်းအပြင်ယောဂီတို့များဒီယုတ်ဉာဏ်တွေကနေပြီးတော့လွတ်ထွက်ခြင်းလာမယ်လွတ်ထွက်ခြင်းလာလို့ရှိရင်လွတ်မြောက်အောင်ကြိုးစားမယ်လွတ်မြောက်အောင်ကြိုးစားလို့ရှိရင်လွတ်မြောက်တဲ့နိဗ္ဗာန်ကိုရမယ်လို့ဆိုတဲ့ဖေဒနာဇေယယောဂီတို့များသိထားရမယ့်တရားတွေမိမိရဲ့ကမ္မဋ္ဌာန်းတရားကိုမိမိဖြည့်ဆည်းဖြစ်တတ်တဲ့သဘောအမူအရာတွေကိုမဖြည့်ဆည်းနိုင်အောင်လို့သိထားရမယ့်တရားတွေကိုယောဂီမြတ်များကိုကြိုတင်ပြီးတော့အတိသေးပြီးတော့ထားခဲ့တာဖြစ်ပါတယ်။အဲ့ဒီတရားတွေကိုယောဂီမြတ်များမဖြည့်မဆည်းဘဲနဲ့ဆက်လက်ပြီးတော့အားထုတ်သွားမယ်ဆိုရင်ယောဂီမြတ်များဉာဏ်တွေဟာတစ်သိမ့်နဲ့တစ်သိမ့်ရင့်ပြီးတော့ယောဂီမြတ်များအလိုရှိရတဲ့အမြဲတမ်းဖွဉံတိုင်အောင်လို့တရားတော်ကဒီပြီးတော့မှသူ့သဘောသူဆောင်ပြီးတော့သိဆောင်ပြီးတော့သွားမယ်သဘောအမူအရာတွေရှိပြီးတော့နေတာဖြစ်ပါတယ်။ကျွန်တော်နောက်ပိုင်းညမိုင်းကြတော့မှယောဂီမြတ်များကိုဒီဉာဏ်ကျင်တွေကိုဆက်လက်ပြီးတော့ရှင်းသွားမှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ယောဂီမြတ်များကိုကျွန်တော်ပို့ချတာတွေကိုရှင်းမယ်ဆိုလို့ရှိလို့ချင်းဝိပဿနာတရားကိုရှုမှတ်နိုင်ပြီးဝိပဿနာရဲ့အခြေခံတရားတွေကိုသိပြီးဝိပဿနာရှုနေတဲ့အခါမှာသိရမယ်ယောဂီတို့ရဲ့ရောက်ရှိနေတဲ့ဉာဏ်တရားတွေဆိုတဲ့ဉာဏ်ကျင်လေးပါဆိုတာလည်းပဲယောဂီမြတ်များကိုယ်တိုင်ပြဉ္စံတို့ကိုဘာများအာထုတ်ပြီးတော့နေတော့သိပြီးအဲ့ဒီလိုအာထုတ်နေတဲ့အခါမှာဝိပဿနာရဲ့အန္တရာယ်ဆိုတဲ့ဝိပဿနာဉာဏ်ကြီးအောင်တရားဆိုတဲ့ဥပကိလေသာတရားတွေကိုလည်းပဲရှောင်ရမယ်တရားကိုလည်းပဲသိပြီးအခုရှောင်ရမယ်တရားဆိုတဲ့ကျွန်တော်တို့ဉာဏ်တင်တဲ့ပုံလေးတွေကိုလည်းပဲယောဂိမများတတိထားနိုင်အောင်လို့မိမိကမ္မဋ္ဌာန်းတရားကိုမိမိမပြည့်စည်ရနိုင်အောင်လို့ယောဂိမများကိုရှောင်ရမယ်တရားအနေနဲ့လည်းပဲအတိပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဝိပဿနာတရားကိုပွားများအားထုတ်တဲ့အခါမှာဝိပဿနာတရားဟာသိဉာဏ်မှုနဲ့ယဉ်နေပြီးတော့ချမ်းသာမှုကိုရှာတဲ့တရားမဟုတ်လို့ယောဂိမများသိဉာဏ်မှုတွေနဲ့ကြုံတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့လာတဲ့အခါမှာယောဂီတို့များအဲ့ဒီဆင်းရဲမှုတွေကိုဘယ်လိုကာကွယ်မလဲဘယ်လိုရှုမလဲဆိုတာကိုကျွန်တော်တို့ဒီနေရာမှာဝေဒနာတိုင်းနဲ့ကျွန်တော်ယောဂီတို့များကိုဆက်လက်ပြီးတော့ပူချသွားမှာဖြစ်ပါတယ်။အဲ့ဒီတော့ဝေဒနာပိုင်းနဲ့ဆက်လက်ပြီးတော့ပူချမယ်ဆိုတော့ဝေဒနာဆိုတာဘာလဲလို့ဆိုခဲ့လို့ရှိရင်ဝေဒနာဆိုတာဟာခံစားတာဖြစ်ပါတယ်။ခံစားမှုကြောင့်ဝေဒနာဆိုတာဖြစ်ပြီးတော့လာခဲ့တာဖြစ်ပါတယ်။ဒီနေရာမှာယောဂီမများအမှတ်ရသေးဖို့အတွက်ကျွန်တော်တို့ကျေးဇူးတော်ရှင်လေးကြီးဆရာတော်ဘုရားကြီးရဲ့ဩဝါဒစကားလေးကိုလည်းပဲအတိအသေးပြောရမယ်ဆိုရင်ခန္ဓာစံစားစကားနဲ့သူတရားနေမှဝေဒနာတခန္ဓာမှတော်လို့ဆိုတဲ့ဩဝါဒစကားရယောဂီမများခန္ဓာကြည့်ရင်စံစားကြည့်ရင်တရားမှတ်နေတဲ့ယောဂီများဝေဒနာတတ်တယ်လို့ဆရာတော်ဘုရားကြီးရဲ့ဩဝါဒစကားကရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ယောဂီတို့ရရှိကြတဲ့ယုံနာတို့ရဲ့ဘောမှာဝိပဿနာရှုပြီးတော့နေတဲ့အခါမှာတွေ့ရမယ်ဆင်းရဲမှုအဲ့ဒီဆင်းရဲမှုတွေဟာယောဂိမန္တရားရရှိကြတဲ့ယုတ်ရဲ့ပေါက်ကံဖြစ်သောသဘောအမှုအရာတွေပြင်းထန်တာပေါက်ပြန်ပြီးတော့နေတဲ့အခါကျတော့ယောဂိမန္တရားချမ်းသာမှုတွေကိုမရဘူးဆင်းရဲမှုတွေကိုရရှိပြီးတော့နေမှာဖြစ်ပါတယ်အဲ့ဒီဆင်းရဲမှုတွေကိုဒုက္ခဝေဒနာလို့ခေါ်တာဖြစ်ပါတယ်အဲ့ဒီဝေဒနာတွေဟာကျွန်တော်တို့ခံစားကြည့်တဲ့အခါကျတော့ကျန်းသာမှုမရှိဘဲနဲ့နှူးညံ့ဖိတ်မွေးတဲ့သဘောအမှုရာတွေနဲ့ကြုံတွေ့ပြီးတော့လာမှာဖြစ်ပါတယ်။အဲ့ဒီနှူးညံ့ကြုံတိမ်မွေးတဲ့သဘောအမှုရာတွေနဲ့မြင်တွေ့ပြီးတော့လာတဲ့အခါကျတော့ယောဂီတို့များအဲ့ဒီနှူးညံ့တိမ်မွေးတဲ့သဘောအမှုရာကျတော့ဆင်းရဲမှုတွေကိုမတွေ့ရဘူး။အဲ့ဒီအခါကျတော့ချမ်းသာမှုတွေကိုယောဂီတို့များတွေ့နေလို့ဆိုရမှာဖြစ်ပါတယ်။ချမ်းသာမှုတွေနဲ့ကြုံတွေ့ပြီးတော့လာခဲ့လို့ရှိရင်တော့ယောဂီတို့များသုခဝေဒနာလို့ဆိုရမှာဖြစ်ပါတယ်။ဆင်းရဲရရနဲ့ကြုံတွေ့ပြီးတော့နေရဒုက္ခဝေဒနာချမ်းသာမှုတွေနဲ့ကြုံတွေ့ပြီးတော့နေတဲ့အခါကျတော့ဒုက္ခဝေဒနာအဲ့ဒီချမ်းသာမှုတွေလည်းပဲပြင်းပြနာမခံစားရဘူးဆင်းရဲမှုတွေလည်းပဲဆင်းရဲရဲချင်းမခံစားရဘူးဆိုရင်ဆင်းလည်းမဆင်းရဲဘူးချမ်းလည်းမချမ်းသာဘူးဆိုတဲ့ဝေဒနာကိုဥပ္ပခာဝေဒနာလို့ခေါ်ပါတယ်အဲ့ဒီတော့မူယုံဝေဒနာ၃မျိုးဖြစ်ပါတယ်ဆင်းရဲတဲ့ဝေဒနာဒုက္ခဝေဒနာကျွန်တော်တို့ဥပ္ပခာဝေဒနာဆိုပြီးတော့အဲ့ဒီဝေဒနာတွေကိုယောဂိတ္တမများကဲ့သို့အခုဝိပဿနာတရားကိုပွားများအားထုတ်နေတော့ယောဂိတ္တမများကမဲရကြောင်းခိုးရကြောင်းမဲ့ခင်ရှစ်ပါးအကျင့်တရားတွေကိုကျင့်ကြံကြိုးကိုပွားများအားထုတ်နေတော့ဒီတရားတွေဟာလောကုတ္တရာရဲ့အကျိုးတရားတွေဖြစ်ပါအဲ့ဒီတော့ဒီလိုဝိပဿနာတရားကိုအားထုတ်နေတဲ့အခါမှာလောကုတ္တရာစိတ်တွေကိုပုံကြည့်ပြီးတော့ထားတာကြောင့်ယောဂိတ္တမများပြင်းထန်တဲ့ဝေဒနာတွေကိုခံစားနေရလို့ရှိရင်လောကုတ္တရာစိတ်နဲ့ခံစားတဲ့ဒုက္ခဝေဒနာဖြစ်ပါ မြညာစိတ်မွေးတဲ့သဘောအမူအရာတွေနဲ့ချမ်းသာမှုတွေနဲ့ကျုံ့ွေးပြီးတော့ခံစားမရလို့ရှိရင်လည်းပဲလောကုတ္တရာစိတ်နဲ့ခံစားတဲ့ဒုက္ခဝေဒနာဖြစ်ပါတယ်။ဆင်းရဲမှုတွေလည်းမတွေ့ဘူးချမ်းသာမှုတွေလည်းမတွေ့ဘူးဆိုရင်ဆင်းလည်းမဆင်းရဲဘူးချမ်းလည်းမချမ်းသာဘူးဆိုတဲ့ဥပ္ပဒါဝေဒနာကိုယောဂီတွေကများရှိမှပေါ်များအားထုတ်ပြီးတော့နေနိုင်ရမှာဖြစ်ပါတယ်။ဒုနည်းသူတော်ပဲယောဂီတွေကများတရားအဆုံးမပြုတ်ဘူးဆိုတဲ့အခါမှာကိလေသာတရားတွေနဲ့ရှင်သွဲပြီးတော့လောကရဲ့အတွေးခေါ်တွေနဲ့ရှိပြီးတော့နေတဲ့အချိန်ကကြတော့လည်းယောဂီများဆင်းရဲရဲခံစားနေရလို့ရှိရင်လောကီသိင်းနဲ့ခံစားတဲ့ဒုက္ခဝေဒနာလို့ခေါ်ရမှာဖြစ်ပါတယ်။ချမ်းသာမှုနဲ့ကြုံတွေ့ပြီးတော့နေလို့ရှိရင်လည်းလောကီသိင်းနဲ့ခံစားတဲ့ဒုက္ခဝေဒနာလို့ဆိုရမှာဖြစ်ပါတယ်။အဲဒီလိုလောကီသိင်းနဲ့နေတဲ့အခါမှာဆင်းရဲမှုတွေလည်းမတွေ့ဘူးချမ်းသာမှုတွေလည်းမတွေ့ဘူးဆိုရင်ဆင်းလည်းမဆင်းရဲဘူးချမ်းလည်းမချမ်းသာဘူးဆိုတဲ့ဥပ္ပခဝေဒနာကိုယောဂီများရှိမှပေါ်များအားထုတ်ပြီးတော့နေနိုင်ရမှာဖြစ်ပါတယ်။ဒါကြောင့်မို့ဝေဒနာတွေကိုချုပ်ကြည့်မယ်ဆိုရင်သောလုံးကယောဂိတမများကိုပြောခဲ့တယ်။မူရင်းဝေဒနာက၃မျိုး။လောကုတ္တရာစိတ်နဲ့ခံစားတဲ့ဝေဒနာက၃မျိုး။လောကီစိတ်နဲ့ခံစားတဲ့ဝေဒနာက၃မျိုး။ပေါင်းလိုက်တဲ့အခါကျတော့ဝေဒနာ၃မျိုး။အဲ့ဒီဝေဒနာ၃မျိုးဟာယောဂိတို့ကျွန်တော်တို့ချုပ်တွေ့ပြီးတော့နေရမယ့်ဝေဒနာတွေဖြစ်ပါတယ်။ယောဂိတို့ကျွန်တော်တို့တွင်မဟုတ်ဘူး။တရားပိုင်ခြင်းဖြစ်တော်မူသောဘုရားရှင်သည်လည်းဒီဝေဒနာ၃မျိုးကနေပြီးတော့လွှဲချောင်ပြီးတော့သွားလို့မရဘူး။ဒီတော့ကျွန်တော်တို့ဘုရားရှင်ဘယ်အချိန်မှဒီလိုရောက်လာဝိညာဉ်တွေကိုခံစားပြီးတော့နေရတယ်လေလို့ဆိုခဲ့လို့ရှိရင်ကျွန်တော်တို့ဘုရားရှင်ဟာသက်တော်88နှစ်နဲ့71လသုံးသားပြင်းနေကနေပြီးတော့သက်တော်89နှစ်နဲ့9လတပူတွဲလာပြင်းနေတိုင်အောင်လို့ဆယ်လတိုင်တိုင်ဘုရားရှင်ကိုယ်တော်မြတ်ပရိနိဗ္ဗာန်စံဝင်လောက်တဲ့ဝိညာဉ်တွေကိုခံစားပြီးတော့နေရတာဖြစ်ပါတယ်အဲဒီလိုဝိညာဉ်တွေကိုခံစားပြီးတော့နေရတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ကယောဂီတို့ကျွန်တော်တို့ရရှိတဲ့ယုတ်တရားနဲ့ဘုရားရှင်ရရှိလာတဲ့ယုတ်တရားတွေနဲ့ခံစားမယ်ဆိုရင်ဘုရားရှင်ကိုယ်တော်များဟာ88နှစ်နဲ့ဆက်တက်လာကုသမပြည့်နေအချိန်ကနေစပြီးတော့ပြိဋိဘံဆောင်းဝင်လောက်ပါတို့တော်လည်းပဲဘုရားရှင်တို့မြည်ဒီမှာဒုသတန်ရဲ့၅ဘုံ၄ဘုံနေပြီးမှပြိဋိဘံဆောင်းဝင်ရတာဖြစ်ပါတယ်ဒုသတန်တရားတွေမှာပုံတွင်းပေါ်ပေါက်ပြီးတော့လာခဲ့တဲ့အတွေ့အကြုံမလို့တက်တော်80မှာမပြိဋိဘံဆောင်းဝင်ရမယ်အဲဒီကတက်တော်80မှာပြိဋိဘံကိုဆောင်းဝင်နိုင်ဖို့အတွက်ဘုရားရှင်ဟာမိမိခံစားနေရတဲ့ဝေဒနာတွေကိုဖလက်သမဘာနဲ့ဝေဒနာကိုပဲခွာပြီးတော့ရှုမှတ်သွားတာဖြစ်ပါတယ်ဖလက်သမဘာနဲ့ဝေဒနာကိုခွာပြီးတော့ရှုသွားတယ်လို့ဆိုတဲ့အတွက်ယောဂိငါများကဒီနေရာမှာသမဘာအကြောင်းတွေကိုယောဂိငါများကိုအသိပေးလို့ပါတယ်အဲဒီတော့သမဘာနေရာဘယ်နှမျိုးရှိလဲဆိုရင်နံပါတ်1ဒါနသမဘာဒါနသမဘာဆိုတာဟာဇံရတဲ့ပုဂ္ဂိုလ်များဝင်စားနိုင်တဲ့သမဘာဖြစ်ပါတယ်နံပါတ်2ဖလန္တမဘဖလန္တမဘဆိုတာဟာကျွန်တော်တို့သောတာပန်ကနေစပြီးတော့သောတာပန်တရာကအနာဂတ်ယန္တာပြည့်စုံဗုဒ္ဓဘုရားရှင်တိုင်အောင်လို့ဝင်စားနိုင်တဲ့ဓမ္မဘကိုဖလန္တမဘလို့ခေါ်ပါတယ်။နံပါတ်3ဓမ္မဘကတော့နိရောဓဓမ္မဘလို့ခေါ်ပါတယ်။အနာဂတ်နဲ့ယန္တာများသာလျှင်ပြည့်စုံဗုဒ္ဓများဘုရားရှင်များသာလျှင်ဝင်စားနိုင်တဲ့ဓမ္မဘကိုနိရောဓဓမ္မဘလို့ခေါ်တာဖြစ်ပါတယ်။အဲဒီတော့ယောဂီတို့များဇန်နသမဘာသူကတော့ဇန်နဲ့ဝေဒနာကိုခွာရတဲ့ဗောဓိကမထေအခန်းရောက်တဲ့အခါမှာဇန်နဲ့ဝေဒနာခွာပုံကိုယောဂီများများသိပြီးတော့သာမဖြစ်ပါဘူး။နိရောဓသမဘာသူကတော့ယောဂီတွေကျွန်တော်တို့အခုလိုမဉဏ်ပုံရံရအောင်လို့ကျင့်ကြံတို့ဘာများအထုတ်နေတဲ့အခါမှာမြင့်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီများမှာရှင်းပြဖို့မလိုသေးဘူးလို့တော့သုံးသပ်မိပါတယ်။အဲဒီတော့ယောဂီတွေကျွန်တော်တို့ကအခုမဉဏ်ပုံရံရအောင်လို့ဝိပဿနာတရားကိုဘာများအထုတ်ပြီးတော့နေတဲ့အခါမှာဖြစ်ပြဘူးရှုနေတဲ့အတွက်ဖြစ်ပြဆုံးရင်မဲ့လို့ဆိုတဲ့ဘုဂုတ်တရားတော်ဘုရားကြီးရဲ့ဩဝါဒစကားနဲ့အညီဖြစ်ပြကိုရှုနေတဲ့အခါမှာဖြစ်ပြချုပ်နှိမ်လို့အတွက်လမ်းတုံးရင်ရွာတွေ့ဆိုတဲ့စကားအရာကျွန်တော်မဲ့ညာဘုညာရဖို့အချိန်ဟာနှီးစက်ပါဘလုံးနှီးစက်တယ်လဲဆိုရင်ယောဂီများဒီဖြစ်ပြကိုရှုနေရကနေပြီးတော့ဉာဏ်တင်တက်လာတဲ့အခါမှာဉာဏ်တင်နေရ25မိနစ်မိနစ်30အထက်မှာဉာဏ်တင်16ပါးလုံးကိုပြည့်စုံသွားရနိုင်တဲ့အတွက်ကြောင့်မလို့ယောဂီများဒီလိုတဏှာကြီးအတွင်းမှာနနာရီအတွင်းမှာမဉဏ်ပုံညာမရဘူးဘယ်သူမှမပြောနိုင်တာဘူးအဲ့ဒီလိုမဉဏ်ပုံညာရတဲ့အခါမှာဒီသမဘကဝင်စားလို့ရတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျွန်တော်သမဘခန်းကိုယောဂီများများကိုအတိပေးရှင်းလင်းပြီးတော့သွားမှာဖြစ်ပါတယ်ယောဂီများမဉဏ်ပုံညာရတဲ့အခါကြလို့ရှိရင်ဒီသမဘကိုဝင်စားနိုင်ရမှာဖြစ်ပါတယ်အဲ့ဒီတော့ဒီသမဘတွေကိုရှင်းတဲ့အခါမှာလည်းပဲဆရာတော်ကြီးရှင်ညာလိုက်တာနောက်ဆုံးတည်းလားမြတ်ဗုဒ္ဓမှာဟောဖို့ညွှန်ပြထားတဲ့သမဘ၃မျိုးရှိပါတယ်အဲ့ဒီသမဘ၃မျိုးကနံပါတ်၁မေဂနန္ဒဖလသမဘလို့ခေါ်ပါတယ်မေဂနန္ဒဖလသမဘဆိုတာမဲ့ညာရဲ့နောက်ငြိမ့်အိမ်မှုတွေကိုခံစားပြီးတော့နေရတယ်လို့ဖွင့်ဆိုပြီးတော့ထားခဲ့ပါတယ်ဝိလင်္စနသမဘဆိုတာကတော့မိညာပုညာရပိတာအရိယာများမိမိရရှိထားတဲ့ပုဂ္ဂိုလ်ပြန်လဲဝင်စားခြင်းနဲ့ဆိုလို့ရှိရင်အတိတ်ခံကျင်ပြီးတော့ ဆံကားမင်းတဲ့တော်၎င်း၊နာယူတဲ့တော်၎င်း၊တနာယူတော်၎င်း၊အတိတ်ခံခြင်းပြီးတော့ဝင်စားတဲ့သမာပတ်ကို၊ဝင်လင်ဆန်းတဲ့သမာပတ်လို့ခေါ်ပါတယ်လို့ဆံတော်ကြီးအမိန့်ရှိထားပါတယ်။တတိယသမာပတ်ကတော့ဇီဝိတံတဏှာသမာပတ်လို့လည်းခေါ်ပါတယ်၊အာယုတဏှာသမာပတ်လို့လည်းခေါ်ပါတယ်၊အာယုဖာလကသမာပတ်လို့လည်းခေါ်ပါတယ်၊ဒီသမာပတ်ကတော့အတ္တသေးသောအောင်ခံစားနေရတဲ့ယောဂဝိဒနာတွေဖြစ်လာခ င်းသားပြီးတော့တဲခွာထားလို့ရတယ်လို့ဆိုပြီးတော့အတိတ်ပဲဖွင့်ဆိုပြီးတော့ထားခဲ့ပါတယ်ယောဂိသမဏတကယ်မဉ္ဇဉ်ပူဇော်ရလာတဲ့အခါမှာသိရမယ်အတိတ်တရားတွေအနေနဲ့ဒီဗလတ္တမပတ်တွေကိုရှင်တော်ပြန်လဲပြီးတော့ယောဂိသမဏများကိုအတွေ့နဲ့ပြန်ပြီးတော့ရှင်းပြသွားမှာဖြစ်ပါတယ်အဲဒီလိုအတွေ့နဲ့ရှင်းပြမယ်ဆိုတော့ယောဂိသမဏများနမတိတမပတ်ဖြစ်တဲ့မေတ္တနာနဲ့ဗလတ္တမပတ်ဆိုတာကမဉ္ဇဉ်ရပြီးတဲ့နောက်မှာပူဇော်ရှိနေပါလိမ့်မယ်အဲ့ဒီပုံညာရဲ့နောက်မှာငြိမ်းရမှုတွေကိုခံစားပြီးတော့လာရမှာဖြစ်ပါတယ်။အဲ့ဒီတော့ဒီနေရာမှာယောဂိသမများကိုမဉ္ဇဉ်ပုံညာရနိုင်တဲ့ရနိုင်ဖို့အတွက်ကမ္မဋ္ဌာန်းတရားကိုဖော်များအားထုတ်တဲ့အခါမှာသင်္ခါရနေပယ်ဆိုတဲ့သင်္ခါရနေပယ်ကလွတ်မြောက်ပြီးတော့လာတဲ့အခါမှာယောဂိသမများခန္ဓာကိုယ်ကြီးကပေါက်ပါပြီးတော့နေထဲမှာလွင့်ပါပြီးတော့နေတယ်လို့ခံစားပြီးတော့နေရတယ်၊လေပုံစီးပြီးတော့နေတယ်လို့ခံစားပြီးတော့နေရတယ်။အဲ့ဒီလိုခန္ဓာကြီးကနေရတာဟာအမှုတော်မှညာဖြစ်ပါတယ်။အဲဒီလိုမိမိရဲ့ခန္ဓာကိုယ်ကြီးနေတဲ့မှာလွင့်ပါပြီးတော့နေတယ်လို့လေပုံပြီးပြီးတော့နေတယ်လို့ခန္ဓာနေရင်ကနေပြီးတော့မိမိရဲ့ရရှိထားတဲ့အရှိတန်ယုံနဲ့တို့ရဲ့ပေါက်ပြန်ဖြစ်ပေါ်မှုသဘောအမှုအရာတွေဟာနေလိုက်ညာလိုက်နဲ့ဖြစ်ပြီးတော့လာမယ်။ဥပမာအားဖြင့်ယောဂိပုညမရှိမှနေတာဟာဒိဋ္ဌိဒိဋ္ဌိနဲ့နိုင်စက္ကန္တနဲ့မချမ်းလုံးချမ်းနေတဲ့သဘောအမူအရာတွေကိုရုပ်ရှင်များမြင်တွေ့ပြီးတော့နေရပုံနဲ့နေလိုက်နေလိုက်ဖြစ်လာတဲ့အခါမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ညာအဲ့ဒီလိုနေလိုက်နေလိုက်သဘောအမူအရာတွေဖြစ်လာတယ်လို့ပဲကြားနေတဲ့အတန်တွေဟာလည်းပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့တိုးတိုးတိုးတိုးပြီးတော့ကြောက်ွယ်ပြီးတော့သွားမှာဖြစ်ပါတယ်အဲ့ဒီလိုကြောက်ွယ်သွားတဲ့ဇူကခါကြတဲ့ရုပ်ရှင်များအရှုံရုံနဲ့ပေါင်းညာဖြစ်တဲ့သဘောအမူအရာတွေကိုမတွေ့ရဘူးပေါ့အဲ့ဒီလိုမတွေ့ရတဲ့အခါကျတော့ယောဂိသမများရှုမှတ်နေတဲ့ရှုမှတ်ခဲ့တဲ့နေရာတွေကိုပြန်လည်ပြီးတော့ရုပ်ရပုံပြန်ပြည့်ပြည့်မှုသဘောအမှုအရာတွေရှိနေသေးသလားဆိုပြီးတော့စူးစမ်းရမှာဖြစ်ပါတယ်။ယောဂိသမများတကြီးကိုရှုမှတ်နေလို့ရှိလို့ရှိရင်ဟာရယဝုဒ္ဓနှလုံးသားကိုကြောင်းရှုကြည့်ရ။ဟာရယဝုဒ္ဓနှလုံးသားဟာလည်းပုံပြန်ပြည့်ပြည့်မှုသဘောအမှုအရာတွေကိုမတွေ့လို့ရှိရင်ဒီယုတ်ဒီနိုင်တွေကိုဖွဲ့စည်းပြီးတော့ပြရတဲ့ဘဒဝိတ္တိသောတော်ဝါယနာအာဘောတ္တတို့ရဲ့သဘောအမှုအရာတွေအေးရှင်ရှင်ပူရှင်ရှင်ဒုံဒုံရှင်ရှင်ရရမှာမှာခန္ဓာမစက်တဲတဲနဲ့ပေါက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေကိုလည်းပဲရှုကြည့်ရရှုကြည့်တဲ့အခါမှာဒကြီးရဲ့လှုပ်ရှားမှုသဘောအမှုအရာလည်းပဲမရှိဘူးဟာရယဝုဒ္ဓနှလုံးသားရဲ့လှုပ်ရှားမှုသဘောအမှုအရာလည်းပဲမရှိဘူးယောဂိမများဓလိဘတို့ရဲ့သဘောအမှုအရာတွေလည်းပဲလှုပ်ရှားမှုသဘောအမှုအရာတွေမရှိတော့ဘူးဆိုရင်ဒါယောဂိတို့ရဲ့အရှုခံယုံချုပ်ငြိမ့်သွားခြင်းသာဖြစ်ပါအဲဒီလိုအရှုခံယုံချုပ်ငြိမ့်သွားတယ်လို့ချုပ်ငြိမ့်သွားတဲ့အခါမှာသိစိတ်ကလေးကရှိနေတယ်ဒီသိစိတ်ကလေးကရုပ်ရဲ့ချုပ်ငြိမ့်တဲ့သဘောအမူအရာတွေကိုတွေ့နေရင်ကနေပြီးတော့မှရုပ်ရဲ့ချုပ်ငြိမ့်မှုတွေကိုရရှိသွားတော့ဒီနေရာမှာရုပ်ရဲ့ချုပ်ငြိမ့်မှုပေါက်ပြန်ဖြစ်ပြမှုသဘောအမူအရာတွေကိုမတွေ့တဲ့အတွက်သိစိတ်ကလေးကိုပဲဝိပဿနာဖြစ်နေအောင်လို့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတစ်ပါးပါးကိုသင်ခြင်းသုံးသပ်ပြီးတော့နေရမှာဖြစ်ပါတယ်အဲ့ဒီလိုသင်ခြင်းသုံးသပ်ရှုမှတ်နေရင်ကနေပြီးတော့ဒီစိတ်ကလေးဟာလည်းပဲအနိစ္စတလုံးနဲ့တလုံးနဲ့ကြားတဲ့လောက်ကြားတဲ့အချိန်ကလေးဒုက္ခတလုံးနဲ့တလုံးနဲ့ကြားတဲ့မှာကြားတဲ့အချိန်လေးအနတ္တတလုံးနဲ့တလုံးနဲ့ကြားတဲ့လောက်မှာကြားတဲ့အချိန်လေးလောက်ခင်းမြန်သွားနာယတိပြမှုတွေဟာလည်းပဲချုပ်ငြိမ့်ပြီးတော့သွားမှာဖြစ်ပါတယ်။ရုပ်ရဲ့ဘောင်ပြန်ဖြစ်ပြမှုသဘောအမှုရာတွေဟာ၅မိနစ်၁၀မိနစ်၅မိနစ်အစရှိသေးဖြင့်ကြားအောင်ရုပ်ရဲ့ပြည့်ပြည့်မှုတွေချုပ်ငြိမ့်နေတဲ့နာယတိပြမှုကြားတဲ့အခါကျတော့ဒဏ္ဍာရီဖြစ်ချုပ်ငြိမ့်မှာဖြစ်ပါတယ်။အကြောင်းမလဲဆိုတော့ယောဂိသမားနာယတိပြတ်မှုရေးရေးချုပ်ငြိမ့်ရမှာဆိုရင်ယောဂိသမားဝိပဿနာတရားကိုရှုမှတ်တဲ့အခါမှာအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုမေ့လျော့သွားမှာဆိုရင်ဝိပဿနာမဖြစ်ဘူး။ဝိပဿနာမဖြစ်လို့ရှိရင်ယောဂိသမားမဉ္ဇဉ်ပူဇော်သူလာကိုရမှာမဟုတ်ဘူး။အဲဒီလိုယုံနဲ့ချုပ်ငြိမ့်တဲ့ဉာဏ်ကိုကုသရူပဉာဏ်လို့ခေါ်တာဖြစ်ပါတယ်။အဲဒီလိုယုံနဲ့ချုပ်ငြိမ့်လိုက်တာနဲ့ယောဂိသမားမျက်စိတမီလျှက်တဲ့မျက်တောင်တစ်ခါလက်ရောက်တစ်ချက်ဒီလောက်ရှိတဲ့အချိန်ကလေးတစ်ကနေဆိုဖြစ်ပေါ်ပြီးတော့လာမှာဖြစ်ပါတယ်အဲ့ဒီနှစ်ခနဲ့ဆိုမြန်မြန်သာဖြစ်ပေါ်ပြီးတော့လာတာဟာယောဂိမများအလူရှိရတဲ့မဲ့ညာဖြစ်ပြီအဲ့ဒီမဲ့ညာရဲ့သဘောကိုလည်းယောဂိမများပြုအတိပေးရမယ်ဆိုရင်ယောဂိမများယုံမြင်တဲ့အကြောင်းကိုပွင့်ပြီးတော့ကြည့်နေတဲ့အခါကျတော့ယုတ်တဲ့အတန်နဲ့မြင်တွေ့ပြီးတော့နေရတယ်အဲ့ဒီယုတ်တဲ့အတန်နဲ့မြင်တွေ့ပြီးတော့ နေရတဲ့အခါမှာမကြည့်ကျင်ရတဲ့အတွက်ခလုတ်ကိုနှိမ့်လိုက်တဲ့အခါမှာဖြတ်ခနဲ့ဆိုအလင်းရောင်တစ်ခုပေါ်လာပြီးတော့ရုပ်တည်းအတန်ကြီးကြောက်သွားတယ်အဲ့ဒီဖြတ်ခနဲ့ဆိုပေါ်ပေါက်ပြီးတော့လာတဲ့နှင်းမြမှုမျိုးပဲကျွန်တော်တို့မဲ့ညာဆိုတာကြမှာဖြစ်ပါတယ်အဲ့ဒီလိုမဲ့ညာကြားပြီးတဲ့အခါကျမှလောကမြတ်နိဗ္ဗာန်ကိုအာရုံပြုခြင်းနဲ့စိတ်တွေပေါ်လာမှာဖြစ်ပါတယ်နိဗ္ဗာန်ကိုအာရုံပြုခြင်းနဲ့စိတ်တွေဆိုတာလည်းစပြီးတော့ကောကတာတော်ကတော့နည်းနည်းပဲတပြေပြေတပြေပြေများလာမယ်များရာကနေပြီးတော့တပြေပြေတပြေပြေနဲ့ပြန်သေးသွားမယ်အဲ့ဒီလိုနိဗ္ဗာန်ကိုအာရုံပြုခြင်းနဲ့စိတ်တွေကနည်းရာကနေပြီးတော့များသွားမယ်များရာကနေပြီးတော့ပြန်သေးသွားတယ်ဒီချိန်ပေါ့ဒုတိယအချိန်ကနိဗ္ဗာန်ကိုအာရုံပြုခြင်းနဲ့စိတ်တွေပြန်ပေါ်လာမယ်ပေါ်ရာကနည်းရာကနေပြီးတော့များသွားမယ်များရာကနေပြီးတော့နည်းသွားမယ်အဲ့ဒီလိုပဲယောဂိမများနည်းရာကနေများသွားတယ်များရာကနေပြီးတော့နည်းသွားတယ်ဆိုတဲ့ဒုတိယအချိန်ပေါ့နိဗ္ဗာန်ကိုအာရုံပြုခြင်းနဲ့စိတ်တွေပြတ်ပေါ်ပြီးတော့လာမှာဖြစ်ပါတယ်အဲ့ဒီတော့နိဗ္ဗာန်ကိုအာယုံပြုခြင်းနဲ့စိတ်တွေနှစ်ကြိမ်ဖြစ်ပေါ်လာတာကိုပူညာလို့ခေါ်တာဖြစ်ပါတယ်။အဲ့ဒီပူညာကိုယောဂီတွေများသဘောမိအောင်လို့ပြောရမယ်ဆိုရင်ယောဂီတွေရဲ့ရှေ့ထက်တဲ့မှာကျွန်တော်ကရှင်းသီးစားနေတယ်ဆိုပါစို့။ကျွန်တော်ရှင်းသီးစားနေတယ်ဆိုရင်ကျွန်တော်တို့ဓမ္မမှုနယ်ပယ်မှာပြောကြတယ်ရှိုးခွင့်ရဲ့တည်ရမကြဘူးရှင်းသီးစားရင်တည်ရကြတာ။ကျွန်တော်ရှင်းသီးစားနေတာတွေ့တဲ့ခါကျတော့ယောဂီများရဲ့သတွင်းထဲမှာသတွေးတွေပြဲသွားမယ်။တည်ရဖြစ်သွားမယ်။ပဇက်မလုံးရင်တည်ရကြတယ်ဆိုတာဒါကြောင့်ပြောတာဖြစ်ပါတယ်။အဲ့ဒီလိုယောဂီများသရွေတွေကျဲပြီးတော့တရေတွေဖြစ်လာတဲ့လာခြင်းဟာဘာကြောင့်လဲဆိုရင်ရှင်သီစားခြင်းနဲ့အာတိတကြောင့်ဖြစ်ပေါ်ပြီးတော့လာတာဖြစ်ပါတယ်။အဲဒီလိုပဲရှင်သီစားခြင်းနဲ့အာခြင်းအာတိတတွေဖြစ်ပေါ်ပြီးတော့လာတယ်လို့ပဲယောဂိကမြတ်များရဲ့အာယုံကနိဗ္ဗာန်ကိုအာယုံပြည့်ခြင်းနဲ့စိတ်သွောတွေဖြစ်ပေါ်ပြီးတော့လာမှာဖြစ်ပါတယ်။အဲဒီလိုနိဗ္ဗာန်ကိုအာယုံပြည့်ခြင်းနဲ့စိတ်သွောတွေနှစ်ကြိမ်ဖြစ်ပေါ်လာတာကိုပူညာလို့ခေါ်တာဖြစ်ပါတယ်။အဲဒီလိုပူညာရလာတဲ့အခါကျတော့ယောဂိကမြတ်များအဲဒီပုံကိုပြန်လဲဝင်စားခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့အဋိဒံပြရတာဖြစ်ပါအဲ့ဒီတော့ယောဂိသမများမေဃနန္ဒဖလကမဘဆိုတာဟာမေဃန်ရဲ့နောက်ငြိမ့်ရပြီးတော့နေတယ်ဆိုတာဆရာတော်ဘုရားကြီးဟောထားတဲ့နေရာမှာအခုယောဂိသမများတကယ်အတွေ့နဲ့ခံစားရတဲ့ခါမှာမေဃန်ကြပြီးတဲ့ခါမှာနိဗ္ဗာန်ကိုအာယုံပြုခြင်းနဲ့တည်းတည်းနှစ်ကြိမ်ဖြစ်ပေါ်လာပြီးတော့မှသာသီးနဲ့ငြိမ့်ရမှုတွေကိုရရှိခံစားပြီးတော့လာမှာဖြစ်ပါတယ်အဲ့ဒီညာကိုကျွန်တော်တို့အဲ့ဒါကိုမေတ္တာနာဖလာတမဘာလို့ခေါ်တာဖြစ်ပါတယ်။အဲဒီတော့ဝိလင်သနတမဘာဆိုတာကတော့ယောဂိသမများကိုပြောခဲ့တဲ့အတိုင်းမဉ္ဇဉ်ပူညာရပြီးသားအရိယာများမိမိပုဂ္ဂိုလ်ပြန်လဲဝင်စားခြင်းနဲ့ဆိုရင်အတိတ်ကံပြုတ်ပြီးတော့ဝင်စားရတဲ့တမဘာဖြစ်ပါတယ်။အဲဒီတော့ယောဂိသမများကမဉ္ဇဉ်ပူညာရပြီးပြီဆိုပါလို့အဲရပြီးတဲ့အခါကျလို့ရှိရင်မိမိပုဂ္ဂိုလ်ပြန်လဲဝင်စားခြင်းနဲ့လို့ဆိုလို့ရှိရင်အရှင်ဘုရားတပည့်တော်ဒီဘုရားတပည့်တော်ရှင်မပေါ်များအတုတဲ့ခါမှာမဉ္ဇဉ်ပူညာရာကြီးဖြစ်ပါလေ။အကြောင်းမဉ္ဇဉ်ပူညာရာကြီးဖြစ်တဲ့အတွက်ကြောင့်မို့လို့ဖို့ကို15မိနစ်တော်လကောင်း၊နိုင်ဝတ်တော်လကောင်း၊တနာရီတော်လကောင်းဝင်စားလို့ပါလေ။ဝင်စားနေတဲ့အတွက်မှာအသက်အနယ်ရူထိပိုက်ထိပိုက်နေဆိုပါကဂျိုတင်သိရစီဖျားလို့ဆိုပြီးတော့ဒိဋ္ဌံတင်ပြီးတော့ယောဂိသမားအရိယာပုဂ္ဂိုလ်ယူပြီးတော့ဝိပဿနာအာယုံကိုယူလိုက်တဲ့အခါမှာယောဂိတို့ရဲ့ရရှိတဲ့ယုတ်တရားကြီးကိုပိဿတတနဲ့ပတ်ပြီးတဲ့အခါမှာအစနစကနေပြီးတော့လူနှစ်ယောက်ကနေပြီးတော့ဆွဲလိုက်တဲ့အခါမှာတင်းကျက်တဲ့သဘောအမှုရာတွေကိုခံစားရတယ်လို့ပဲယောဂီထိုင်နေတဲ့အခါမှာတင်းကျက်တဲ့သဘောအမှုရာတွေဖြစ်ပြီးတော့အဲ့ဒီတင်းကျက်တဲ့သဘောအမှုရာတွေလွန်ခဲ့ပြီးတော့လာတဲ့အခါမှာမိမိရှုနေတဲ့အရှုခံယုံနာတို့ရဲ့ပေါက်ပြန့်ဖြစ်တဲ့သဘောအမှုရာတွေချုပ်ငြိမ်းပြီးတော့သွားမှာဖြစ်ပါတယ်အဲ့ဒီလိုယောဂီပေါက်ပြန့်ဖြစ်တဲ့သဘောအမှုရာတွေချုပ်ငြိမ်းသွားတဲ့အခါမှာယောဂီများပကုန်းနှစ်ဖက်စွန်းနဲ့လေပင်တဝိုက်မှာကျင်မှုတွေဖြစ်ပေါ်ပြီးတော့လာမှာပဲဖြစ်ပါတယ်အဲ့ဒီလိုကျင်မှုတွေဖြစ်ပေါ်လာပြီးတော့ကျင်မှုတွေလွန်ကဲလာတဲ့အခါမှာသိစိတ်ကလေးဟာလည်းပဲအဲ့ဒီကျင်မှုတွေထဲမှာပျောက်ကွယ်သွားပြီးတော့ယောဂိများများဒိဋ္ဌာန်နာတဲ့အတိုင်း15မိနစ်တော်လောက်နာယူဝတ်တော်လောက်တဏှာကြီးတော်လောက်ကြာတဲ့အချိန်တိုင်းအောင်လို့ညုံနဲ့ချုံငိမ့်ပြီးတော့နေတဲ့အတွက်ဘာမှသိစိတ်မရှိဘူးအဲ့ဒီအချိန်မှာယောဂိများများထိုင်နေတဲ့အခါမှာရင်းရရင်တိုင်းညွတ်ခြင်းမရှိဘူးယောဂိများများရဲ့လက်တွေကလည်းနှောက်ကြည့်မယ်ဆိုလို့ရှိရင်လည်းပဲအောက်ကိုပြန်မကြဘူးတင်ပြီးတော့နေမှာကိုတွေ့ရမှာဖြစ်ပါတယ်အဲ့ဒီသဘောအမှုရာတွေဟာယုံနဲ့ချုပ်ငိမ်းတွားပြီးတော့ဝင်စားပြီးတော့ဓမ္မဘက်ကိုဝင်စားပြီးတော့နေခြင်းသာဖြစ်ပါတယ်အဲ့ဒီဓမ္မဘက်ကိုဝိရဏဏဓမ္မဘက်လို့ခေါ်တာဖြစ်ပါတယ်တတိယဓမ္မဘက်ဖြစ်တဲ့ဇီဝတ္တနာဓမ္မဘက်အာယုတ္တနာဓမ္မဘက်အာယုဖလကဓမ္မဘက်ဆိုတာကတော့အသက်သေးလောက်အောင်ခံစားနေရတဲ့ယောဂဝေဒနာတွေဖြစ်လာခဲ့ရင်ဒီယောဂဝေဒနာတွေကိုမခံစားရအောင်လို့အဋိဋ္ဌံတင်ပြီးတော့ဝင်စားတဲ့သမာဘဖြစ်ပါတယ်။အဲဒီလိုဝင်စားတဲ့အခါမှာလည်းပဲယောဂီများမိမိခံစားနေရတဲ့ယောဂဝေဒနာတွေမပြောင်းမချင်း ဖလက်တမဘာကိုမပြေပါစေနဲ့လို့မိမိခန္ဓာနေရတဲ့ယောဂဝေဒနာများကိုကျော်လွန်စွာရှိမှနိုင်ပါလို့ဤအရှင်ဘုရားလို့စသည်ဖြင့်အတိတ်ကပြုပြီးတဲ့အခါမှာအရိယာပုဂ္ဂိုလ်ကိုယူလိုက်တယ်ဆိုရင်လည်းရုပ်ရဲ့ပုံပြမြစ်ပတ်မှုသဘောမူရပြီးချုပ်နှိမ့်ပြီးတော့နာယက်ကြည့်တဲ့မှုသဘောမူရပြီးချုပ်နှိမ့်သွားမယ်အဲ့ဒီလိုယုံနဲ့ချုပ်နှိမ့်သွားတဲ့အတွက်ကြောင့်မလို့မိမိခန္ဓာနေရတဲ့ယောဂဝေဒနာတွေရဲ့ပုံပြမြစ်ပတ်မှုသဘောမူရကိုလည်းမတွေ့ရဘူးရုပ်ရဲ့ပေါ့ပြန်ပြည့်ပြည့်မှုသဘောမူရသူပါမှာခံစားတဲ့စိတ်ကလည်းပဲကျွန်တော်တို့ချုပ်ငိမ့်နေတဲ့အတွက်ခံစားရမရှိတဲ့အတွက်ယောဂဝေဒနာတွေကိုမခံစားရပဲနဲ့ကျွန်တော်တို့ငြိမ့်ရမှုတွေကိုရရှိပြီးတော့နေတဲ့သဘောဖြစ်ပါလေဒါကိုဇီဝိတ္တတဏ္ဍသမဘာအာယုတဏ္ဍသမဘာအာယုဖလကသမဘာလို့ခေါ်ပါလေဒါကြောင့်ယောဂိသမားများကျွန်တော်တို့ဘုရားရှင်သောတကယောဂိသမားများကိုပြောခဲ့တဲ့အတိုင်း58နှစ်နဲ့71လကဆုံးလာပြီးနေကနေပြီးတော့မှ89နှစ်နဲ့96လတပူတွဲလာပြီးနေတိုင်အောင်လို့ဆင်းရဲတဲ့ဝေဒနာတွေကိုခံစားပြီးတော့နေရတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ဘုရားရှင်တို့ရဲ့အစဉ်အလာကိုထိမ့်သိမ့်တဲ့အနေနဲ့ကျွန်တော်တို့ဖလက်သမဘတ်ကိုဝင်စားလိုက်ပါတယ်အဲ့ဒီလိုဖလက်သမဘတ်ကိုဝင်စားတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ဘယ်သမဘတ်ကိုဝင်စားကြလဲဆိုခဲ့လို့ရှိရင်ဘုရားရှင်ကိုယ်တော်မြတ်မေဂနန္ဒဖလက်သမဘတ်ကိုမဝင်စားဘူးဘာဖြစ်လို့မဝင်စားကြလဲဆိုဘုရားရှင်ဝင်စားလို့မရဘူးဘာကြောင့်လဲဆိုတော့ဘုရားရှင်ရဲ့သာသနာတော်မှာ၄မဲ့၄ဖို့ပဲရှိတယ်၅မဲ့၅ဖို့မရှိပါဘူး။အဲဒီတော့၄မဲ့၄ဖို့ရပြီသားဖြစ်တဲ့အတွက်ဘုရားရှင်ဟာမေဂနန္ဒဖလသမဘာကိုဝင်စားလို့မရဘူး။ဘာကြောင့်လဲဆိုတော့မေဂနန္ဒဖလသမဘာဟာမေညာကျပြီးတဲ့နောက်မှသာလျှင်ပူညာကျရဲ့အဲ့ဒီအချိန်မှသာလျှင်ကျွန်တော်တို့ခံစားရတဲ့သမဘာဖြစ်ပါတယ်။ဒါကြောင့်မလို့ဘုရားရှင်ဟာ၅မဲ့၅ဖို့မရှိတဲ့အတွက်ခံစားရမရှိတဲ့အတွက်မေဂနန္ဒဖလသမဘာကိုဘုရားရှင်မဝင်စားတာဖြစ်ပါတယ်။ဝိနည်းသမတ်တမဘာကိုဟောဘုရားရှင်ဝင်စားသလားဆိုရင်မဝင်စားပါဘူး။ဒါကြောင့်လို့မဝင်စားတယ်လို့ဆိုရင်ဝိနည်းသမတ်တမဘာကအဋိဌံပြုပြီးတော့သံဃာမိတ်တော်၎င်း၊နာယူဘက်တော်၎င်း၊တဏှာယူတော်၎င်း၊တရက်တော်၎င်း၊နှစ်ရက်တော်၎င်း၊တပတ်တော်၎င်း၊တလတော်၎င်းအဋိဌံနဲ့တင်ပြီးတော့မှဝင်စားရတဲ့သမဘာဖြစ်ပါတယ်။ဘုရားရှင်ဝေဒနာကဆယ်လတိုင်းတိုင်းခံစားရတဲ့အတွက်မတော်လုံးရဘုရားရှင်တလအဋိဌံပြုပြီးတော့ဝင်စားတယ်ဆိုပါဘူး။အဲ့ဒီအချိန်မှာဘုရားရှင်ကိုယ်တော်မြတ်သမဘာပြေသွားလိမ့်မယ်တလားပြေတဲ့အခါကျတော့ပြေသွားတဲ့အခါမှာယောဂဝိသနာတွေပြင်းထန်စွာဖြစ်ပေါ်ပြီးတော့နေခဲ့လို့ရှိရင်ဘုရားရှင်ကိုယ်တော်မြတ်အသက်အန္တရာယ်ကိုမထိမ့်သိမ့်နိုင်တဲ့နဲ့ပြိဋိဘံဆံဝင်သွားလောက်တယ်တက်တော့ရှစ်ဆင်မပြည့်ခင်မှာပြိဋိဘံဆံဝင်သွားလောက်တဲ့အတွက်ကြောင့်မလို့အဋိဌံနဲ့တင်ပြီးတော့ဝင်စားရတဲ့ဝိလသနာသမဘာကိုဘုရားရှင်မဝင်စားဘူးဒါကြောင့်မလို့ဘုရားရှင်ကိုယ်တော်မြတ်ဘယ်သမဘာကိုဝင်စားကြလဲဆိုရင်တတိယသမဘာဖြစ်တဲ့ဇီဝိတ္တသင်္ဂါရသမဘာအာယုသင်္ဂါရသမဘာအာယုဖလကသမဘာကိုဝင်သားတယ်အဲ့ဒီတတိယသမဘာကသီလောင်းအောင်လို့ပြိဋိဘံဆံဝင်လောင်းအောင်လို့ခံစားနေရတဲ့ယောဂဝိသနာများမပြောင်းမချင်းမတက်တာမချင်းမပြေပါသေးနဲ့လို့ဆိုပြီးတော့ဝင်သားခြင်းအပြင်အချိန်အကန့်အသတ်မရှိတဲ့အတွက်ကြောင့်မလို့ဘုရားရှင်ဆင်လန့်တိုင်းတိုင်းခံစားနေရတဲ့ဝေဒနာတွေခံနိုင်ရရှိသွားမယ်တက်တာရရရှိမှသာလျှင်ဒီသမဘကနေပြီးတော့ပြေသွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ဘုရားရှင်ကိုတော်များဟာတတိယသမဘဖြစ်တဲ့ဇီဝိတ္တသင်္ခါရသမဘအာယုသင်္ခါရသမဘအာယုဖလကသမဘကိုဝင်သားပြီးတော့ဝေဒနာကိုပြေခွာပြီးတော့သွားတာဖြစ်ပါတယ်။အဲဒီတော့ဘုရားရှင်ကိုတော်များအဲဒီတတိယသမဘဖြစ်တဲ့ဇီဝိတ္တသင်္ခါရသမဘအာယုသင်္ခါရသမဘအာယုဖလကသမဘကိုဝင်သားလိုက်တဲ့အခါကျတော့ဘုရားရှင်ရဲ့ရုပ်ရပေါ့ပြဖြစ်ပြမှုသဘောအမူအရာကိုချုပ်ငိမ့်သွားတယ်။နာယက်ဖြစ်ပြမှုသဘောအမူအရာကိုလည်းချုပ်ငိမ့်သွားတယ်။ယုံနဲ့ချုပ်ငိမ့်သွားတဲ့အတွက်ကြောင့်ယုံမှရှိနေတဲ့ယောဂယောဂမရှိတော့ဘူးယုံချုပ်ငိမ့်သွားတဲ့အတွက်ယောဂမရှိဘူးအဲ့ဒီယောဂတွေပေါ်မှာခံစားတဲ့စိတ်ကလေးနန္တရားကလည်းပဲချုပ်ငိမ့်နေတဲ့အတွက်ဒီနေရာမှာမခံစားနိုင်ဘူးဒါကြောင့်မလို့ဘုရားရှင်ကတော့များဘယ်စည်းဘယ်ဝါမှအစားရပဲနဲ့ယုံနဲ့ချုပ်ငိမ့်သွားတဲ့အတွက်ကြောင့်မလို့ယောဂဝိသနာတွေပျောက်ခင်းပြီးတော့သွားပါလေဒါကြောင့်မလို့ကျွန်တော်တို့ဘုရားရှင်ဘုရားရှင်ရဲ့တက်တန်းတန်တို့ရှိတယ်မှာပြိဋိဋ္ဌံဆံဝင်နိုင်မှုအတွက်တတိယဓမ္မပတ်ဖြစ်တဲ့ဇီဝိတ္တသင်္ခါရသမဘာအာယုဖလကသမဘာအာယုသင်္ခါရသမဘာကိုဝင်စားပြီးတော့ဝေဒနာကိုပယ်ခွာပြီးတော့သွားခဲ့တာဖြစ်ပါတယ်ဘုရားရှင်ရဲ့နိဒုဘုရားရှင်ရဲ့လက်ရတော်ရံလက်ဝဲတော်ရံများဖြစ်ကြတဲ့ရှင်သာရိပုတ္တရှင်မောက္ကန္တုဟာလည်းပဲဘုရားရှင်ရဲ့နိဒုပြိဋ္ဌံသမဘာကိုဝင်စားပြီးတော့ဝေဒနာကိုပယ်ခွာပြီးတော့သွားခဲ့တာဖြစ်ပါတယ်ဆရာတော်ကြီးရှင်ညာမိဒ္ဓရဘောပေါ်ညွှန်ပြထားတဲ့ဝီရိယောဂိများနာဘူးပါလိမ့်မယ်။ရှင်သာရိပုတ္တမထေရကြီးဘယ်လိုယောဂဝေဒနာတွေဖြစ်တယ်၊တွေးရတဲ့ယောဂဝေဒနာတွေဖြစ်တယ်။အဲဒီလိုတွေးကြတဲ့ယောဂဝေဒနာတွေဖြစ်တဲ့အခါကျတော့ ဘာလို့သိဉ္ဇမိတယ်ဆိုတော့ဖယားရှင်နဲ့တာဝကကြီးများဘယ်သူမှပြိမိတာအရင်ဆံဝင်ရတယ်ဆိုပြီးတော့သိဉ္ဇကြီးတဲ့အခါကျတော့ဖယားရှင်နဲ့အရင်သတိသာတာဝကကြီးများကနေပြီးတော့အရင်ပြိမိတာဆံဝင်ရမယ်ဆိုတာကိုသိတယ်သူပဲအချိန်မှပြိမိတာဆံဝင်ရမယ်လို့ကြည့်တဲ့အခါကျတော့လည်းပဲတကူတော်နဲ့ကြည့်တဲ့အခါမှာလည်းပဲခொနရက်နေပြီးလို့ရှိရင်ပြိမိတာဆံဝင်ရမယ်ဆိုတာလည်းပဲသိတယ်သူပဲရန်ဒေသမှာပရိနိဗ္ဗာန်ဆံဝင်ရမယ်ဆိုတာကိုလည်းပဲကြည့်တဲ့အခါကျတော့မိမိရဲ့ငွေကန်နာလကရွာမှာပရိနိဗ္ဗာန်ဆံဝင်ရမယ်ဆိုတာကိုလည်းပဲသိတယ်မိမိနောက်ဆုံးဘုဒ္ဓကိုချွေချွရမယ်လို့သဘောတော်နဲ့ကြည့်တဲ့အခါမှာလည်းပဲမိမိရဲ့မေတော်ပုံလေးကကြည့်လို့နောက်ဆုံးချွေချွရမယ်ဆိုတာလည်းပဲသိတယ်အဲ့ဒီလိုသိလာတဲ့အခါမှာမိမိပရိနိဗ္ဗာန်ဆံဝင်ရမယ်အကြောင်းဘုရားရှင်ကိုရှောက်ကြားပြီးတော့ဘုရားရှင်ရဲ့ခွင့်ပြုချက်ကိုရယူပြီးတော့မိမိသွေးအံ့နေတဲ့ယောဂဝိညာဉ်တွေကိုဇီဝိတ္တကရသမဘာအယုဇင်္ဂရသမဘာအယုဖလကသမဘာကိုဝင်စားပြီးတော့ဇာဝိညာဉ်နေနဲ့မိမိရဲ့မွေးရာဖြစ်တဲ့နာလကရွာကိုရာဇဂျူကနေပြီးတော့သဝိတိသဝိတိကနေပြီးတော့နာလကရွာတိုင်အောင်လို့ခொနရက်တိုင်တိုင်ဇာဝိညာဉ်နေနဲ့ကြွခဲ့ပြီးတော့မွေးကနေကိုရောက်ရှိပြီးတော့နေတဲ့အချိန်ခါမှာစုမာတဲ့နမင်းကြီးလေးပါးကနေပြီးတော့သရင်လာမိတယ်လာမိပြီးတဲ့အခါမှာဆောင်ရွက်ဆရာရှိတာများကိုလည်းပဲတာဝန်ယူပြီးတော့အပြည့်မှာရှင်သာရိပုတ္တမေကြီးကိုဥတိုက်ပြီးတော့ဘရော့သွားတာကိုမေတော်ပုံရိပ်မှကြည့်မြင်အောင်လို့ပြပြီးတော့ထားတယ်အဲ့ဒီလိုနမင်းကြီးတွေပါပြန်သွားတဲ့ခါကျတော့တရားမင်းကြီးကြွလာတယ်တရားမင်းကြီးကြွလာပြီးတော့လည်းပဲသတင်းတွေမေးပြီးတဲ့အခါမှာလည်းပဲဆောင်ရွက်ဆရာသိကြတရားများကိုတာဝန်ယူပြီးတဲ့အခါမှာပြန်ကြွတဲ့အခါမှာရှင်သာရိပုတ္တမေကြီးကိုဘရော့ပြီးတော့ပြန်သွားတယ်အဲ့ဒီလိုဘရော့တာကိုလည်းပဲမေတော်ပုံရိပ်မှကြည့်မြင်အောင်လို့ပြသွားတယ်ပြထားတယ်ကျွန်တော်တို့အဲ့ဒီလိုတရားမကြီးပြန်လာတဲ့အခါကျတော့မဟာဗျာမကြီးကြွလာတယ်မဟာဗျာမကြီးကလည်းပဲသတင်းပေးပြီးတဲ့အခါမှာဆောင်ရွက်ဆရာကြီးသိကြရများကိုတာဝန်ယူပြီးတော့ရှင်သာရိပုတ္တရာမေကြီးကိုဂရော့ပြီးတော့ပြန်သွားတာကိုလည်းပဲမေတော်ပုမင်းကကြီးမြင်အောင်လို့ပြပြီးတော့ထားခဲ့တယ်အဲ့ဒီလိုနမင်းကြီးတွေပြန်လာတဲ့အခါကျတော့မေတော်ပုမင်းကကြီးကမိမိမြင်တဲ့အညီကိုမိမိရဲ့သားတော်ကိုဖေးတယ်သားတော်သောတော့ကနတ်လေးပါးလာတာတွေ့တယ်ဘုရင်လေးလဲလို့မေးတဲ့အခါကျတော့သူမှတဲ့နမင်းကြီးလေးပါပါပေါ့သူတို့ကပြန်ကန်ကြီးကတားတော့ကိုဘရော့သွားတယ်ဆိုတော့တားတော့ကသူတို့ရဲ့မျက်တော်လို့မေးတဲ့အခါကျတော့ရှင်သာရိပုတ္တရာမေကြီးကမိမိမျက်ကြောင်မပြောဘူးတားတော့တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်နဲ့ဆာမယ်ဆိုလို့ရှိရင်ဒီနမင်းကြီးလေးပါကိုရင်အစ်င့်သာရှိပါသေးတယ်လို့ဆိုတဲ့အခါကျတော့ဘုရင်မကြီးကသားတော်တို့ရဲ့ဆရာသခင်ဟာဘုရားရှင်ဟာတင်မြတ်ပါလားလို့ဘုရားဘုရားဘုရားဘုရားနဲ့အဲ့ဒီလိုဘုရားအာယုံကြီးရရှိတာတဲ့အတွက်ဗုဒ္ဓနုဒ္ဓတိကမ္မဋ္ဌာန်းကြီးဖြစ်ပြီးတော့တမာရီကြီးတီးလာခဲ့တခါတပါးသောနတ်မင်းကြီးကဟောဘယ်သူလဲလို့ပြီးတဲ့ခါကျတော့သကြာမင်းကြီးပါပေါ့သကြာမင်းကြီးကလည်းပဲလာပြီးတဲ့ခါကျတော့အပြန်ကျတော့သားတော်ကိုကြောသွားတယ်သားတော်ကသကြာမင်းနဲ့ဟောမြတ်ကလေးလို့နေတဲ့ခါကျတော့လည်းပဲရှင်သာတုဒ္ဓမင်းကြီးကနေပြီးတော့သားတော်တို့ရဲ့ဆရာသခင်ဖြစ်တော်မူသောဘုရားရှင်နဲ့ဆာမယ်ဆိုရင်ကပိယအစင်သာရှိပါသေးတယ်လို့ဆိုတဲ့အခါကျတော့သားတော်တို့ရဲ့ဆရာသခင်ဖြစ်တဲ့ဘုရားရှင်ဟာတင်မြတ်ပါလားလို့ဘုရားဘုရားဘုရားနဲ့ဗုဒ္ဓနုဒ္ဓတိကမ္မဋ္ဌာန်းကိုဖြစ်ပြီးတော့သမာဓိကြီးဖြစ်ပေါ်ပြီးတော့လာခဲ့ပါတယ်အဲ့ဒီတော့နောက်ဆုံးအလင်းရောင်ကြီးထွက်ပေါ်ပြီးတော့နေတဲ့နမင်းကြီးတပါးလည်းပဲတွေ့ရတယ်သူလည်းပဲလာပြီးတော့သားတော်ကိုကြောသွားတယ်ဘယ်လိုလဲလို့မေးတဲ့အခါကျတော့ဒါဟာမေတော်တို့ကိုယ်ွယ်တဲ့ဘုရားလို့ကိုယ်ွယ်နေတဲ့မဟာဗျာမကြီးတဲ့ပေါ့အမဟာဗျာမကြီးကလည်းသားတော်ကိုဥခိုက်ကြော့သွားတယ်ဆိုတော့သားတော်ကမေတော်တို့ရဲ့ဘုရားလို့ခေါ်တဲ့မဟာဗျာမကြီးတဲ့ကောမြတ်တယ်လို့လို့မေးတဲ့အခါကျတော့သားတော်တို့ရဲ့ဘုရားသခင်ဖြစ်တဲ့ဘုရားရှင်နဲ့ဆာမယ်ဆိုရင်ဘယ်သိအစ်င့်သာရှိပါသေးတယ်လို့ဆိုပြီးတော့အပြည့်ပေးလိုက်တဲ့အခါမှာလည်းမေတော်ကြီးကသားတော်တို့ရဲ့ဘုရားသခင်ဖြစ်တဲ့ဘုရားရှင်ဟာတင်ညတ်ပါလားလို့ဘုရားဘုရားဘုရားနဲ့ဘုရားနုဒတိကမ္မဏမျိုးဖြစ်တော့တမာရီကြီးဖြစ်လာတဲ့အခါကျတော့မှဟိုတိုင်းမှရဘူးမြင်နိုင်တဲ့ရတ္တုဒ္ဓဉာဏ်ကိုရရှိပြီးတော့လာတဲ့အခါမှာရှင်သာတိပုတ္တရာမေကြီးဟာမိမိရဲ့ဖေတော်ကြီးကိုယုံဉာဏ်တို့ရဲ့အကြောင်းဖြစ်တဲ့ဝိပဿနာတရားကိုဟောဖို့ညွှန်ပြသုံးမလိုက်တဲ့အခါမှာမေတော်ဘုရင်မကြီးသောတာပန်တည်သွားပါမယ်။အဲဒီလိုရှင်သာတိပုတ္တရာမေကြီးနောက်ဆုံးချွေချွတ်ရမယ်။မေတော်ကြီးကိုချွေချွတ်ပြီးတဲ့အခါမှာဒီဗလန္ဓမာဘကမဝင်သာတော့ဘူးလို့ဆိုပြီးတော့ဆုံးလွန်လိုက်တဲ့အခါမှာမူလကဖြစ်ပေါ်ပြီးတော့နေတဲ့သွေးအံနဲ့ယောဂဝေဒနာနဲ့အဲပြိဋိနိဗ္ဗာန်ဆောင်ဝင်ပြီးတော့သွားခဲ့ပါတယ်။အလားတူပဲလဝဲရောရံဖြစ်တဲ့ရှင်မောက္ကလံဆိုတော်ကြီးယောဂီတွေကများသိကြပါမယ်ခိုးသား900လို့ရိုင်းတဲ့ဒါရတန်ချက်တွေနဲ့ပြိဋိနိဗ္ဗာန်ဆောင်ဝင်ပြီးတော့သွားရ။အဲဒီလို ကိုယ်တန်ခါရိုးရိုက်တဲ့တန်တွေကိုခံစားရခြင်းအကြောင်းရင်းဟာလည်းပဲရှင်မောဂရံကိုရောချင်းယခုဘုရားကမြောက်ခင်ရှေ့ဘုရားတုန်းကမိမိရဲ့ဇနီးမယားရဲ့စကားကိုနားထောင်ပြီးတော့မိခင်အိုကြီးကိုလှဲ့ဖို့တင်ပြီးတော့တော်လန်ခရီးကိုတွန်းပြီးတော့ကိုယ်တန်ခါရရောက်ဆောင်ပြီးတော့မိခင်အိုကြီးကိုရိုက်နှက်တဲ့ဝိတွေကလိုက်ပါလာခဲ့ပြီးတော့အခုရှင်မောက္ကံကိုယ်တော်ကြီးကျွတ်တန်းဝင်ရမယ်အချိန်မှာခိုးတန်းအားရတို့ရိုက်နေတဲ့ဝေဒနာတွေကိုခံစားရတယ်ခိုးတန်းအားရတို့ကာလတိကကြောက်ပြပေါ်မှာရှင်မောက္ကံကိုယ်တော်ကြီးကိုဝိုင်းဝန်းပြီးတော့ရိုက်နေလိုက်တာရှင်မောက္ကံကိုယ်တော်ကြီးရဲ့အရိုးတွေဟာသံသီးဇွဲသီးပမာစည်စည်ညံ့ညံ့ရေပြီးတော့နေပါတယ်အဲ့ဒီလိုနေတဲ့အချိန်မှာရှင်မောက္ကံကိုယ်တော်ကြီးဘာကိုအာယုံပြုလဲဆိုတာကာဏဂုဏကြောကြောက်မှရှိနေတဲ့ဘုရားရှင်ရဲ့အဆုံးအမကိုခံယူခြင်းနဲ့မိမိရဲ့တပိသားသဝကသူလည်းပဲသုံးမှခြင်းသေးတယ်။ဒါကြောင့်မလို့သူဘလို့ဒိဋ္ဌံလိုက်ကြလဲဆိုတော့နန္ဒဂုဏတော်ကြောင့်မှရှိနေတဲ့ဘုရားရှင်ရဲ့အဆုံးအမကိုမခံယူရမခြင်း။တပိသားသဝကသူကိုမသုံးမှရမခြင်း။ဘလသမဘာမပြေပါခြင်းနဲ့လို့ဆိုပြီးတော့ဒီဝိဒ္ဓတဏ္ဍသမဘာအယုဒ္ဓတဏ္ဍသမဘာအယုဖလကသမဘာကိုဝင်စားပြီးတော့နေလိုက်တယ်ဆိုလို့ရှိရင်လုံလံချုပ်ငိမ့်သွားတဲ့အတွက်ကိုသားငါရိုးရိုက်နေတဲ့အခါမှာနာကျင်မှုတွေမရှိတော့ဘူး၊လူလုံးမှုတွေမရှိတော့ဘူး။အဲ့ဒီလိုလူလုံးမုံတွေမရှိတဲ့ခါကျတော့ခိုးတန်းကားရသူကရှမောက်ကံကိုတော်ကြီးပြိဋိဘံဆံဝင်သွားပြီဆိုပြီးတော့အနိကခွာသွားတဲ့အခါကျမှရှမောက်ကံကိုတော်ကြီးအဲ့ဒီကာလသီလကြောက်ပြပေါ်ကနေပြီးတော့ဘုရားရှင်ရှိရာနာနာကုကတိုးချောင်းတိုင်းအောင်လို့ဇာမိညာတွေကိုဝင်သားပြီးတော့တကိုးတော်နဲ့ဘုရားရှင်ရဲ့အဆုံးအမကိုခံယူဖို့အတွက်ကျောင်းတော်ကိုအရောက်သွားပြီးတော့ဘုရားရှင်ရဲ့အဆုံးအမကိုခံယူတယ်မိမိရဲ့တကိသန်းတော်ကများမှုလည်းပဲဆုံးမတော့ဘူးလေအဲ့ဒီလိုဆုံးမပြီးတဲ့အခါကျတော့မှဒီသမဘတ်ကိုမဝင်စားတော့ဘူးလို့ဆိုပြီးတော့ဆွန့်လွန်လိုက်ပြတာမှချင်းမောက်ကံကိုတော်ကြီးဟာလည်းပဲကျွန်တော်တို့ဘုဒ္ဓံကားရုနိုင်တဲ့ဝေဒနာတွေနဲ့ပဲပြိဋိဒံဆောင်ဝင်ပြီးတော့သွားခဲ့ပါလေဒါကြောင့်မလို့ဘုရားရှင်နဲ့ဘုရားရှင်ရဲ့တပိသားတောက်ကကြီးမြတ်ဖြစ်တဲ့ရှင်သာရိပုတ္တရာချင်းမောက်ကံတို့ဟာအရိယာတို့ရဲ့စီးစိမ်ဆိုတဲ့ဖလားသမဘတ်ကိုဝင်စားပြီးတော့ဝေဒနာကိုတက်ခွာပြီးတော့သွားခဲ့တာဖြစ်ပါတယ်။ဒါကြောင့်ယောဂီပြည်မများကကျွန်တော်အတွေ့ရှိခွက်အနေနဲ့လည်းပဲယောဂီပြည်မများကပြေးကြတယ်။ဒါကြောင့်မလို့ကျွန်တော်ဝေဒနာပိုင်းကိုမဆက်ဘဲနဲ့ယောဂီပြည်မများကဝေဒနာယုတ်တိတွေကိုမပြခင်မှာယောဂီပြည်မများကအတွေ့ရှိခွက်အနေနဲ့ပြေးလို့တဲ့အတွက်ကြောင့်မလို့ယောဂီပြည်မများရင်းမြင်ကိုအာရုံပြုလိုက်တာရင်းမြင်ကိုအာရုံပြုလိုက်တာဆိုတော့ရင်းမြင်ဟာယောဂီတို့ရဲ့ရရှိတာတဲ့ယုတ်တရားပဲ။ယုတ်တရားဖြစ်တဲ့အတွက်ယုတ်တရားကြီးကိုဖွဲ့စည်းပြီးတော့ပြည်လာတဲ့ပထဝီဓာတ်တွေသောတာဝါယောဓာတ်အာဘောဓာတ်တို့ရဲ့သဘောမှများပြီးအေးချင်းချင်းကူချင်းချင်းဒုံငုံချင်းရွာရမမခန္ဓာမဆဲတသေးသေးနဲ့ပေါက်ပြန်ပြည့်ပြည့်ပြီးတော့နေတဲ့သဘောအမှုများတွေတွေ့မှာဖြစ်ပါအဲ့ဒီသဘောအမှုများတွေဟာယောဂီတွေများဘယ်မဲ့တွေ့နေတာလဲလို့ဆိုခဲ့လို့ရှိရင်ကျွန်တော်တမာတိကန်းတော့ကသရုပ်ဓာတ်လေးချင်းကန်းတော့ကပြောခဲ့ပါတယ်နာသီဝနာသီပြမှာတွေ့တာမဟုတ်ဘူးကာယပရာဒကာယအရှင်မှာသိတာအခုယောဂိမများရင်ရင်ဆိုတဲ့ကာယပရာဒကာယအချင်းကပြည်ပြီးတော့နေတာဖြစ်ပါအဲ့ဒီရင်ရင်ဆိုတဲ့ကာယပရာဒကာယအချင်းဆိုတာဘာမှရှိတာလဲဆိုရင်ယောဂိမများရဲ့အရေကုန်တဲ့အသားကြမှာကာယပရာဒကာယအချင်းဆိုတာရှိတာဖြစ်ပါအဲ့ဒီကာယပရာဒကာယအချင်းရဲ့သဘောကိုယောဂိမများမိအောင်ပြောရမယ်ဆိုရင်ယောဂိများအကျော်စေးထိုးမှုပါလိမ့်မယ်အကျော်စေးထိုးတဲ့အခါကျတော့ယောဂိများလက်မောင်းအပြော့တွေကနေပြီးတော့ထိုးတဲ့အခါကျတော့အရေကုန်ပေါက်တော့မယ်နာအယုံကပေါက်သွားပြီးတော့အသားတွေရောက်သွားတဲ့အခါကျတော့လောကီမှများအကျော်ကိုမတွေ့တဲ့အခါမှာစမ်းပြီးတော့ခိုးထိုးတိုးထိုးနေတဲ့အခါမှာကျွန်တော်တို့နာရံမသိဘူး။ဘာကြောင့်လဲဆိုတော့ကာယပရာဒကာယအခြေကိုကြော်လွန်ပြီးတော့အသားတွေကိုရောက်နေတဲ့အတွက်ကျွန်တော်တို့မသိနိုင်တာဖြစ်ပါတယ်။အဲဒီတော့လောကီမှများထင်ရှားအောင်လို့လောကီမှများစေကန်းကိုသွားတဲ့အခါမှာတခြားလူတို့ကိုအသားသေးထိုးနေတာကိုလည်းပဲလောကီမှများတွေ့ပါတယ်။အသားသေးထိုးနေတာကိုတွေ့လို့ချင်းအယုံကပေါက်တော့တာသန့်တယ်ဖြစ်သွားတယ်အတဆုံးငါးမှတ်ရှိတဲ့တလက်မှာငါးမှတ်ရှိတဲ့အကြည့်တဆုံးထိုးတာကိုကျွန်တော်တို့နားတော့မှမသိဘူးဒါပါလဲဆိုရင်ကာယပရဏကာယအကြည့်ကိုကြော်လွန်ပြီးတော့သွားတဲ့အတွက်ကြောင့်ဖြစ်ပါတယ်ဒါကြောင့်ယောဂီတို့များအခုကာယပရဏကာယအကြည့်ဆိုတာဟာယောဂီတို့ရဲ့အရေးကုန်တဲ့အသားကြမှာရှိတယ်ဆိုတာထင်ရှားမှာဖြစ်ပါတယ်သို့တော်လည်းပဲယောဂီတို့များအဲ့ဒီကာယပရဏကကာယအကြည့်ကိုရှုဖို့မဟုတ်ဘူးအခုသမထတရားဆိုတာကယောဂီတို့များကကြီးဒီကကြပြီးတော့နေမယ်ဥတ္တရိုင်းကြီးဒီကကြပြီးတော့နေမယ်အဲ့ဒီလိုမြင်နေပေမဲ့လည်းပဲတမာတိအာညာအာနဲ့အကြမြင်လို့ရဲ့အခြေခံတရားတွေကြောင့်ယောဂိများမြင်နိုင်ကြနိုင်တဲ့သဘောအမှုများရှိပါတယ်ဒါကြောင့်မလို့အခုယောဂိများရင်းနေဖို့အာယုံပြုလိုက်တာဆိုတာကျွန်တော်တို့အပေါ်ယံဖြစ်တဲ့ကာယပရဏတကာယအခြေမြင်မဟုတ်ဘူးယောဂိတို့ရဲ့ရင်းနှင်းကိုဖိုးဆိုင်ပြီးတော့ရှုခဲ့လို့ချင်းယောဂိတို့ရဲ့ရင်းနှင်းမှာဟာရယဝိတုနှလုံးသားဆိုတာရှိတယ်ဟ ရိယဝိတုနှလုံးသားဆိုတာဟာယောဂီသူများများလက်သီးဆုပ်ကြည့်လို့ရှိရင်ယောဂီတို့ရဲ့လက်သီးဆုပ်ပမာဏရှိတယ်အောက်ရှုအပေါ်ကားဖြစ်ပါတယ်အဲ့ဒီနေရာမှာကျွန်တော်တို့စိတ်ဆိုတာဟာဘုရားရှင်ကိုယ်တော်များဟောတာကဒီနှလုံးသားမှာနေတာဖြစ်ပါတယ်အဲ့ဒီနှလုံးသားဟာယောဂီတို့များနှလုံးခုန်နေတဲ့ဆိုတဲ့သဘောအမူအရာတွေကိုယောဂီတို့များသိပ္ပံနေရယောဂီတို့များလက်ခံယုံကြည်ပြီးသားဖြစ်ပါတယ်အဲ့ဒီယောဂီတို့များအဲ့ဒီနှလုံးခုန်နေတဲ့သဘောအမူအရာတွေကိုမြင်အောင်ရှုလိုက်တယ်အဲ့ဒီနှလုံးခုန်နေတဲ့သဘောအမူအရာမျိုးဆိုတာယောဂီတို့များအခုလိုတရားရှုမှတ်ပြီးတော့နေမခုန်နေတာမဟုတ်ဘူးယောဂီတို့များယုံရရှိလာတဲ့ကနေပြီးတော့ယုံတဲ့အခါဖတ်ဘက်တော့အပြစ်နဲ့ဒီနှလုံးသားဟာပါဝင်လာပြီးတော့အမြဲလှုပ်ရှားပြီးတော့နေတဲ့သဘောအမူအရာတွေရှိနေတဲ့အတွက်ယောဂီတို့ရဲ့ရရှိတဲ့ယုတ်တရားရှိမှရှိနေတဲ့အရှိတရားအရှိတရားဟာပရမတ်တရားပဲဘုရားရဲ့တရားကပြည့်ညတ်တွေကိုပြခွာပြီးတော့ပရမတရားမျိုးရဲ့ပေါ်မှာအနိစ္စအစရှိတဲ့ဒုက္ခအနတ္တဉာဏ်များမှုရှိတဲ့ဘုဥပဒနာလို့ခေါ်ပါတယ်ဆိုတဲ့ဒေသနာနဲ့အညီယောဂိကများအရှိတရားဖြစ်တဲ့ဒီဟာရယဝတ္ထုနှလုံးသားရဲ့လှုပ်ရှားနေတဲ့သဘောအမူအရာတွေကိုမြင်အောင်ရှုပြီးတော့ဒီလှုပ်ရှားနေတဲ့သဘောအမူအရာတွေကပြည့်ညင်မှုမရှိဘူးပြည့်ညင်နေတယ်ဆိုရင်မြဲတယ်ပြည့်ညင်မှုမရှိတဲ့အတွက်မမြဲဘူးလို့အနိစ္စလို့ဒီနေရာမှာယောဂိကများဝိပဒနာပညာဥသိပြီးတော့ဆင်ញင်တုံ့တရမှာဖြစ်ပါတယ်အဲ့ဒီမငဲတဲ့ဟာရယဝိတုရဲ့ပေါင်းပြန်ဖြစ်တဲ့နေတဲ့သဘောမူအရာဒီပေါ်မှာခံစားကြည့်ပြန်လို့ရှိရင်လည်းပဲယောဂီတို့များတင်းငိမ့်အေးချမ်းနေတယ်ဆိုရင်ချမ်းသာတယ်လို့ဆိုနိုင်ပေမဲ့တင်းငိမ့်အေးချမ်းမှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ပေါင်းပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်လို့ဆင်းရဲတယ်လို့ဆင်းရဲတဲ့သူတဲ့ဒုက္ခလက္ခဏာကိုလည်းပဲယောဂီတို့များဆင်ញင်သုံးသပ်ပြီးတော့ရှုမှတ်နိုင်မှာဖြစ်ပါတယ်အလားတူပဲယောဂီတို့များဒီမငဲတဲ့ယုံနံတွေရဲ့ပေါင်းပြန်ဖြစ်တဲ့သဘောအမှုအရာတွေဟာဟာရယဝတ္ထုနှလုံးသားရဲ့ပေါက်ပြန်ဖြစ်ပျက်နေတဲ့သဘောအမှုရာကြီးဟာယန္နာရဲ့လူပြည်ရဲ့နေလို့မရှိဘူးသူသဘောသူဆောင်ပြီးတော့ပေါက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုရာကြီးဖြစ်လို့ပြည်ငိမ့်သွားအောင်လို့ယက်တတ်သွားအောင်လို့မလုံချမ်းနိုင်အောင်လို့မိမိရဲ့သဏ္ဍသဘောတွေနဲ့ရက်ခံလို့လည်းပဲမရဘူးတောင်းမှလို့လည်းပဲမရဘူးအမိန်ပေးလို့လည်းပဲမရဘူးမေတ္တာရက်ခံလို့လည်းပဲမရဘူးဒီယုတ်ဒီနဲ့နေရသူသဘောသူဆောင်ပြီးတော့ပေါက်ပြန်ဖြစ်ပျက်နေတဲ့သဘောအမှုရာကြီးဖြစ်လို့အစိုးမရဘူးဆိုတဲ့အနတ္တလက္ခဏာကိုလည်းပဲဆင်ញင်သုံးသပ်ပြီးတော့ကျွမ်းမနေနိုင်ရမှာဖြစ်ပါတယ်ဒီဟာရယဝုဒ္ဓနှလုံးသားကိုယောဂိတ္တများဆိုပေးရတာဟာလည်းပဲယောဂိတ္တများရဲ့ရှုမှတ်မှုကိုမဉ္ဇဉ်ပုံညာကိုအမြန်ဆုံးရသိနိုင်ဖို့ဖြစ်ပါဒါကိုရည်ရွယ်ပြီးတော့ယောဂိတ္တများကိုမူလကမ္မဋ္ဌာန်းအနေနဲ့ပေးဖို့ဆိုပြီးတော့ဟာရယဝုဒ္ဓနှလုံးသားကိုရှုမှတ်ပါဆိုပြီးတော့ယောဂိတ္တများကိုအခုပေးခဲ့တာဖြစ်ပါတယ်ယောဂိတ္တများကိုကျွန်တော်ခန္ဓာဉာဏ်ရောက်တရားဝိပဿနာတရားကိုကျွန်တော်ပို့ချခဲ့ပြီးဖြစ်ပါခန္ဓာဉာဏ်ရောက်တရားကိုရှုမှတ်တဲ့အခါကျတော့ယောဂိတ္တများသဘောမိအောင်လို့ကျွန်တော်ပြန်ပြောရမယ်ဆိုရင်ယောဂိတ္တများသမာဓိပညာအောင်လို့ဝင်လေွက်လေတို့ကိုနီးလေနီးနဲ့နှာသီးဝနှာသီးပြားမှာအာယုံပြုစိတ်ထားပြီးတော့ရှုမှတ်တဲ့လို့စိတ်ရဲ့ပြည်ရှင်မှုသမာဓိတွေရရှိလာခဲ့တယ်။အဲဒီလိုသမာဓိတွေရရှိလာခဲ့တဲ့အတွက်ဟိုတိုင်းမှာရောက်နေနိုင်တဲ့ယတ္တဗုဒ္ဓဉာဏ်ကြောင့်ယောဂိတ္တများဝင်လေအနိစ္စဆက်လေအနိစ္စလို့ရှုနေရင်ကနေပြီးတော့ငရိတ်ကခြေပွားခြေပွားနေငရိတ်တိုင်ကောင်အောင်လို့ကောင်းတဲ့ကိုယ်ကြီးခြေကိုယ်လကောင်းကြောင်းနဲ့ရင်ရင်နဲ့ကျိုးစုတဲ့နေရာတွေမှာခန္ဓာဉာဏ်ရောက်တရားအနေနဲ့ခန္ဓာမှာတရားရှိကြောင်းယောဂိတ္တများကိုကျွန်တော်ပြခဲ့ပြီးဖြစ်ပါတယ်။အဲဒီလိုခန္ဓာဉာဏ်ရောက်တရားကိုပြတဲ့အခါကျတော့ယောဂိတ္တများရှုမှတ်ပြီးတော့နေတဲ့အခါမှာနေရကနေခြေပွားခြေပွားနေတဲ့ခေါင်းလက်ကိုယ်ကြီးခြေကိုယ်၎င်းတွေကိုကြောင်းပြီးတော့မှတ်နေရတဲ့အတွက်ယောဂိတ္တများရဲ့စိတ်ဟာဒေနာမှာတည်တယ်လဲဆိုရင်ကျွန်တော်တို့မတည်နိုင်ဘူး။တကူတုံးမှာအနုလုံတည်လုံရှုမှတ်ပြီးတော့နေရတဲ့အတွက်ကြောင့်စိတ်ရဲ့ကြည်ကြည်မှုမရဘူး။ကျွန်တော်တမနာကံတော်ကပြောခဲ့တယ်လို့ပဲစိတ်တည်ရင်တမာတိဖြစ်တယ်လို့ဆိုတဲ့အတိုင်းအခုစိတ်ရဲ့တည်ခြင်းမှုမရတဲ့အခါမှာတမာတိဖြစ်ပြီးတော့မလာပါဘူး။ဒါကြောင့်မို့လို့ယောဂိကများသောတဲ့ကိုယ်ကြီးခြေကို၎င်းရှုပြီးတော့နေတာခန္ဓာကိုယ်မှာတရားရှိကြောင်းသာဖြင့်ပြနိုင်တာဖြစ်ပါပါ။ဒီနည်းပေါ်မှာကျွန်တော်တို့အနိစ္စဒုက္ခအနတ္တလက္ခဏာတို့ကိုရှုမှတ်ဆင်ခြင်နေတဲ့အတွက်ဝိပဿနာမဖြစ်ဘူးလားဆိုရင်လည်းပဲဝိပဿနာဖြစ်ပါတယ်။သို့တော်လည်းပဲအဲ့ဒီနည်းနဲ့ကျွန်တော်တို့ဝိပဿနာတရားကိုပွားများအထုတ်ပြီးတော့နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ပိုင်းကြောင့်ပုံညာရအောင်လို့ဝိပဿနာတရားကိုပွားများအထုတ်တဲ့အခါမှာနေတော်နည်းလို့ဆိုရမှာဖြစ်ပါတယ်။အဲဒီတော့ကျွန်တော်နေတော်နည်းလို့ဆိုတဲ့အတွက်ယောဂိတ္တများဉာဏ်တော်နည်းကိုပဲမရှိဘူးလားလို့မေးလို့ရှိရင်ဉာဏ်တော်နည်းဖြစ်အောင်လို့တဒါသတော်ဆိုတဲ့တဒါနဲ့သတိနဲ့တဒါဘူးသတိကိုဖြစ်အောင်လို့ကျွန်တော်တို့ရှုမှတ်ပွားများအထုတ်ရမှာဖြစ်ပါတယ်။အဲဒီတော့ရှုမှတ်ပွားများအထုတ်နိုင်လို့ရှိရင်ပိုင်းကြောင့်ပုံညာကိုဉာဏ်တော်နည်းဖြစ်ပြီးတော့လာမှာဖြစ်ပါတယ်။အဲ့ဒီလိုဉာဏ်တော်ကြီးဖြစ်လာတဲ့အခါကျတော့ယောဂိကများဉာဏ်တဲ့ဉာဏ်တော်ဒီကောပဲမရှိဘူးလားဆိုလို့ရှိရင်ဉာဏ်တဲ့ဉာဏ်အောင်လို့ဆိုရင်ကျွန်တော်တို့လုံးဝဝိရိယနဲ့စိုက်ထုတ်ပြီးတော့ရှုမှတ်ရမှာဖြစ်ပါတယ် လုံလဝရိယတွေစိုက်ထုတ်ပြီးတော့ရှုမှတ်နိုင်လို့ချင်းဝရိယပုံဖြစ်လာတယ်မယ်ဝရိယအကောင်းစွာနဲ့မိမိရဲ့သမန္တရားပေါ်မှာဝိပဿနာတရားပေါ်မှာရှုမှတ်ပေါ်နေအထုတ်ပြီးတော့နေနိုင်တဲ့အတွက်ကြောင့်မလို့လည်းပဲစိတ်ရဲ့တည်ခြင်းမှုကြောင့်သမာဓိတရားတွေဖြစ်ပေါ်လာမှာဖြစ်ပါအဲ့ဒီလိုသမာဓိတရားတွေဖြစ်ပေါ်လာပြီးတော့သမာဓိဘူးလည်းပဲဖြစ်ပြီးတော့လာမှာဖြစ်ပါအဲ့ဒီလိုကျွန်တော်တို့ဝရိယဘူးသမာဓိဘူးတွေဖြစ်ပြီးတော့လာမှာမဲ့ညာပူညာရအောင်လို့ဉာဏ်တော်နည်းကိုယောဂီတို့များရှုမှတ်ပေါ်များအထုတ်ရရောက်မှာဖြစ်ပါလေအဲ့ဒီလိုဉာဏ်တော်နည်းကိုယောဂီတို့များကိုအသိပေးခဲ့ကြည့်တဲ့အခါမှာယောဂီတို့များအဉ္စံသုံးနည်းရောပဲမရှိဘူးလားဆိုရင်အဉ္စံသုံးနည်းဟာအေဘောဓမ္မနည်းဖြစ်ပါတယ်အေဘောဓမ္မနည်းဆိုတာတစ်ခုပြီးသောစိတ်တစ်ခုပြီးသောအာယုံတစ်ကြောင်းပြီးသောလမ်းလို့ဒေသနာကဖွင့်ဆိုပြီးတော့ထားခဲ့တဲ့အတိုင်းအေဘောဓမ္မနည်းဖြစ်အောင်လာအောင်လို့ယောဂီတို့များကိုခန္ဓာကိုယ်မှာညာစိတ်ပြီးတော့ရှုမှတ်တဲ့နည်းအနေနဲ့ယောဂီတို့များကိုယင်မြင်ကိုအာယုံပြုလိုက်တာလို့ယင်မြင်ထဲမှာရှိနေတဲ့ဟာရိယဝတ္ထုနှလုံးသားကိုနှလုံးကုန်နေတဲ့သဘောအမှုအရာတွေကိုမြင်အောင်ရှိပါလို့ဒီနှလုံးကုန်နေတဲ့သဘောအမှုအရာတွေပေါ်မှာဝိပဿနာဖြစ်အောင်လို့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုရှုမှတ်ခြင်းညမှာဆိုပြီးတော့ယောဂီများကိုသိပြီးတော့ထားခဲ့ပါတယ်။သို့တော်လည်းပဲနှလုံးနဲ့ပတ်သက်တဲ့ယောဂဝိဒနာတွေရှိတဲ့ယောဂီတို့များနှလုံးကိုရှုမှတ်တဲ့အခါမှာသမာအပြည့်နှလုံးကုန်နေတဲ့သဘောအမှုအရာတွေကိုရှုမှတ်နိုင်ပေမဲ့နှလုံးရဲ့ပုံမှန်ဖြစ်ပုံသဘောအမှုအရာတွေလင်းမြန်သာပေါက်ပြန်ဖြစ်ဖြစ်ပြီးတော့နေတဲ့သဘောအမှုရာမျိုးဖြစ်ပေါ်လာတဲ့အခါမှာနှလုံးသားရှိမှနိုင်မှုမရှိကြဘူးကိုလည်းပဲတွေ့မြင်ကြရပါတယ်အဲ့ဒီလိုတွေ့မြင်ကြရတော့ယောဂိကများခန္ဓာကိုယ်မှာညာစိတ်ပြီးတော့ရှိမှတဲ့အေဂောဓမ္မနည်းကိုရှိမှနိုင်မှုဘို့အတွက်နောက်ထပ်နေရာတစ်ခုကိုကျွန်တော်ပြောင်းပြီးတော့ပြီးသွားမှာဖြစ်ပါတယ်အဲ့ဒီလိုနောက်ထပ်နေရာတစ်ခုကိုပြောင်းပြီးတော့ပြီးသွားမယ်ဆိုတော့ယောဂိကများဒီနေရာကိုရှိရမလဲဆိုရင်ဝမ်းမြေကိုအာယုံပြုကြည့်လိုက်ပါဝမ်းမြေကိုအာယုံပြုကြည့်လိုက်လို့ရှိလို့ချင်းဝမ်းမြေဆိုတာဟာလည်းပဲယုတ်တရားဖြစ်ပါတယ်။ယုတ်တရားဖြစ်တဲ့အတွက်ဝမ်းမြေဆိုတဲ့ကာယပါဒကာယအခြင်းမှာဝမ်းမြေရုပ်ကိုပွက်စီးပြီးတော့ပြေးထားတယ်ပထဝီဓာတ်တွေဆိုတော့ဝါယောဓာတ်အဘောဓာတ်တွေရဲ့သဘောအမှုရာတွေရှိနေမှာဖြစ်ပါတယ်။သို့တော်လည်းပဲဒီသဘောအမှုရာကကာယပါဒကာယကြီးအပေါ်ရာမှာသိတာဖြစ်တဲ့အတွက်ဟာရယဝတ္ထုလုံးနာကိုရှုတဲ့ကဲ့သို့ဝမ်းမြေနဲ့ကိုထိုးဆိုင်ပြီးတော့ရှုလိုက်လို့ရှိရင်ချက်နိုင်ရဲ့အတွင်းပိုင်းမှာမြမအခေါ်တကြီးဆိုတာရှိပါတယ်။အဲ့ဒီတကြီးဆိုတဲ့ယုတ်တရားဟာလည်းပဲဟာရယဝတ္ထုလုံးနာနဲ့မချတကြီးဆိုတာလည်းပဲအမျက်ခုံပြီးတော့နေတာကိုတွေ့ရမှာဖြစ်ပါတယ်။နောက်ပြန်များတက်လက်လံပြီးတော့အိတ်နေတဲ့အခါမှာချက်ရဲ့အပေါ်ကနေပြီးတော့လက်ဝါးအုပ်ပြီးတော့ပြီးကြည့်တဲ့အခါမှာအထက်ကနေပြီးတော့တကြီးကုန်နေတဲ့သဘောအမှုရာတွေဟာဒိညာ။နောက်ရင်ဆက်ကန္တနမကြလှုပ်ရှားပြီးတော့နေတဲ့သဘောအမှုရာတွေကိုတွေ့မှာဖြစ်ပါတယ်။အဲ့ဒီသဘောအမှုရာတွေဟာမာလဲလို့ဆိုလို့ချင်းဟာရယဝတ္ထုနှလုံးသားနဲ့တကြီးကြက်တိုင်းတို့ရဲ့ပေါင်းမြန်ဖြစ်ပေါ်မှုသဘောအမှုရာတွေဟာသွေးခုန်နှုံးနေပဲဖြစ်ပါလေသွေးလွတ်ကျော်နဲ့သွေးပြန်ရောတို့ရဲ့ခုန်နှုံးနေဖြစ်ပါအဲ့ဒီသဘောအမှုရာကြီးဟာသောသောကယောဂီတို့များပြောပြောခဲ့တယ်လို့ပဲယုံရရှိလာတဲ့ကနေပြီးတော့ဒီတကြီးဆိုတာလည်းပဲပါဝင်ပြီးတော့လာတာဖြစ်တဲ့အတွက်အရှိတရားပဲဒါကြောင့်မို့တကြီးရဲ့လှုပ်ရှားနေတဲ့သဘောအမှုရာကြီးတကြီးခုန်နေတဲ့သဘောအမှုရာကြီးတွေ့လို့ချင်းယောဂီတို့များပရမတရားဖြစ်နေတဲ့အတွက်ကြောင့်မို့အနိစ္စလိုဒုက္ခလိုအနတ္တလိုလက္ခဏာပြီးရှုမှတ်ခြင်းချင်းချင်းအပြည့်လည်းပဲဝိပဿနာတရားကိုရှုမှတ်ပေါ်များအထုပ်ပြီးတော့နေနိုင်ရမှာဖြစ်ပါလေ။အဲဒီလိုအထုပ်ပြီးတော့နေတဲ့အခါကျတော့ယောဂီများဟာရယဝုဒ္ဓနှလုံးသားကိုရှုမှတ်တယ်လို့တကြီးရှုမှတ်တဲ့အခါကျတော့အခက်ခဲရှိတယ်။ဘယ်လိုအခက်ခဲရှိတယ်ဆိုတော့ယောဂီများရှုသွင်းလိုက်တဲ့လေကြောင့်ဘိုက်ရဲ့လှုပ်ရှားမှုဖြစ်မယ်။ရှုထုတ်လိုက်တဲ့လေကြောင့်လည်းပဲဘိုက်ရဲ့လှုပ်ရှားမှုသဘောအမှုရာတွေဖြစ်မယ်။တကြီးရဲ့လှုပ်ရှားနေတဲ့သဘောအမှုရာတွေကလည်းပဲရှိနေတဲ့အတွက်ဒီနေရာမှာလှုပ်ရှားမှုနှစ်ခုရှိတဲ့အတွက်ကြောင့်မို့ယောဂီများမှတ်ရတဲ့အခါမှာအခက်ခဲရှိပြီးတော့နေမှာဖြစ်ပါတယ်။အဲဒီတော့အခက်ခဲရှိပြီးတော့နေတဲ့အတွက်ကြောင့်မို့ယောဂီများအေကောဓမ္မလည်းပဲဖြစ်အောင်လို့တကြီးရဲ့လှုပ်ရှားနေတဲ့သဘောအမှုရာတစ်ခုတည်းမြင်အောင်လို့ရှုမယ်ဆိုလို့ရှိရင်ယောဂီများတကြီးကိုရှုမှတ်တဲ့အခါမှာယောဂီများအောင့်တာရှိပါရမှာမလားဆိုတော့မရဘူး။အောင့်တာလို့မရဘူး။ဝင်လေဆက်လေဆိုတာကတော့ယောဂီများတည်ငါမိမိကရှူသွင်းရှူထုတ်မလုပ်ဘဲနဲ့နေရင်အောင့်တာလို့ရတာဖြစ်ပါဒါကြောင့်မလို့ဒီတကြီးကိုရှုမှတ်တဲ့အခါမှာဝင်လေဆက်လေရဲ့လှူရှားမှုတစ်ခုတကြီးရဲ့လှူရှားမှုတစ်ခုရှိနေတဲ့အတွက်ကြောင့်မလို့အခုတကြီးကိုရှုမှတ်တော့ဂျူတော့အခါမှာဝမ်းမြေချက်နိုင်ရဲ့အသွင်းပိုင်းကိုစူးစိုက်တဲ့အာယုံတွေကိုယူပြီးတော့ရှုတာပါအဲ့ဒီရှုထားနိုင်ပြီဆိုလို့ရှိရင်ဝင်လေဆက်လေတို့ကိုအောင့်နိုင်တယ်လို့အောင့်ပြီးတော့ကြည့်လို့ရှိလို့ရှိရင်ဝင်လေဖက်လေတို့ရဲ့ဝင်မှုထွက်မှုမရှိတော့ဘူးအဲ့ဒီလိုမရှိတော့တဲ့အတွက်ကြောင့်မလို့ဝင်လေဖက်လေကြောင့်ဘိုက်ဖောင်းမှုပိန်မှုဆိုတဲ့လှုပ်ရှားမှုမတွေ့ရတာအဲ့ဒီအချိန်မှာတကြီးရဲ့လှုပ်ရှားမှုတစ်ခုပြီးသားလေရုပ်ရှင်များမြင်တွေ့ပြီးတော့လာမှာဖြစ်ပါတယ်အဲ့ဒီလိုမြင်တွေ့လာတဲ့အခါမှာဒီကိုပြင်းချင်းစွာ ရှုမဲ့ချူတို့လုံချင်းအဖြစ်တကြီးမှရှုမဲ့တဲ့အချင်းအရှင်အားတွေပေါင်းပြီးတော့တကြီးရဲ့လုံချမှုတစ်ခုတည်းပေါ်မှာရုပ်ပြမြရှုမဲ့ပြီးတော့ဘောမြအတုတ်ပြီးတော့ငါနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့ရုပ်ပြမြဝိပဿနာတရားကိုဘောမြအတုတ်တဲ့အခါမှာအေကောတမောနိယမဲ့ညာဘုံညာကိုအမြန်ဆုံးရနေနိုင်တဲ့နေဆိုတဲ့ခန္ဓာမကိုယ်မှာဉာဏ်စိတ်ပြီးတော့ရှုမဲ့တဲ့အခါမှာဟာရယဝတ္ထုနှလ ောဂီမများကိုဒီနေရာမှာမူလကမ္မထာအနေနဲ့ယောဂီမများကိုပြေးပြီးတော့ထားခဲ့တာဖြစ်ပါတယ်ဒီနေရာမှာမူလကမ္မကိုစောစောများများအားထုတ်ခြင်းအပြင်ဘုရားရဲ့သေဒနာတော်မှာယတကမတိဆိုတာရှိပါတယ်ယတကမတိဆိုတာယောဂီမများသိတဲ့ကြားဆွဲတဲ့ခံရတဲ့ကုတော်လေးဖြစ်ပါတယ်ဒီကုတော်ဟာတော်ရမတရားတော်အထုတ်တယ်တရားတော်အထုတ်တဲ့အခါမှာဂရိဝိတိပြုကြတယ်သံဃာတော်တွေဘယ်လိုဂရိဝိတိပြုကြလဲဆိုတော့ကျောင်းမှာအတူသွားသူသာအတူစားပြီးတော့အတူနေပြီးတော့ပြောပြောဆိုဆိုနေခဲ့တဲ့အတွက်ဘယ်တရားမှမရကြဘူးဒါကြောင့်မလို့အခုလိုတော်တော်ပြီးတော့လာတဲ့အခါမှာကျောင်းမှာနေတော့ကလို့ကျွန်တော်တို့နေလို့မရဘူးအဲဒီတော့ဒါကမပြောစမ်းလားဆိုပြီးတော့ဂရိဝိတိပြုတဲ့ကျောင်း15ရက်ရှိတဲ့အခါမှာဒီနေရာမှာပြန်ဆုံများတယ်ဆိုပြီးတော့သံဃာတော်တွေကမိမိအထုတ်မဲ့တရားတွေအသီးသီးကိုရယူကြအဲ့ဒီတော့အသီးသီးနေရာတွေရယူကြပြီးတော့မိမိရဲ့ကမ္မထာတရားကိုပွားများအထုတ်ပြီးတော့15ရက်ပြည့်မြောက်တဲ့အခါမှာသံဃာတော်တွေစုစည်းရမယ့်နေရာမှာလာပြီးတော့စုံစည်းကြအဲ့ဒီလိုစုံစည်းကြတဲ့အခါကျတော့သံဃာပါတုံးတွေက15ပါးပဲရှိတယ်15ပါးပဲရှိတဲ့အခါကျတော့အကြီးမှုပြည့်တဲ့ပတိကပြောတယ်သူများကျောင်းကနာတော့ကတော့သံဃာပါတုံးတွေအခု15ပါးပဲရှိတော့တယ်ဘယ်လိုအကြောင်းကြောင့်များလဲလို့ဆိုပြီးတော့မင်းများတဲ့အခါကျတော့ပြန်တဲ့သံဃာ14ပါးကပြည့်တယ်အရှင်ဘုရားတော်တဲ့တောင်ထဲမှာလာရောက်ပြီးတော့တရားပွားများအထုတ်တာဖြစ်တဲ့အတွက်ကြောင့်သားရဲ့တရိတ်တံတို့ရဲ့ဘေးရလည်းရင်းနဲ့ကြုံတွေ့လို့ဖြစ်မှာပါဗျာ။တပည့်တော်ရဲ့ဂရိဝိကလည်းပဲပြင်းပါတယ်ဗျာ။ဒါကမပြောစမ်းဆိုတဲ့အတွက်ကြောင့်မို့ဂရိဝိတွေပြင်းနေပါတယ်ဗျာ။ဒါကြောင့်မို့လို့ဂရိဝိကိုလည်းပဲပြင်းပြင်းပါတယ်ဆိုတဲ့အခါကျတော့အကြီးမှုပြည့်တဲ့ပတိကနေပြီးတော့အာနယံနဲ့ကြုံတွေ့ပြီးတော့လာတဲ့အခါမှာအတန်ပြုဇာန်လို့ဂရိဝိပြုကြပြီးတော့သံဃာ15ပါးဟာမိမိတို့ရဲ့အထုတ်မဲ့နေရာတွေအသီးသီးကိုရယူပြီးတော့ကမ္မဏတရားကိုပွားများအထုတ်ကြ။အဲဒီလိုအထုတ်ကြတဲ့အခါကျတော့ညလေးအမောင်ပြိုးလာတယ်ဆိုရင်လည်းစားနေကြကြပါကလည်းပဲကိုယ်တော်ဒီဒေနမတရားဆိုတဲ့ဆိုပြီးတော့လိုက်လာပြီးတော့ရှာတဲ့အခါမှာအဲ့ဒီ15ပါးတက်ကနေပြီးတော့အငယ်ဆုံးမတိလေးတွားပြီးတော့တွေ့တယ်ဆိုရင်ကြားကြီးကစားနေကြကြားပါကြီးဖြစ်တဲ့အတွက်ခုံအုပ်လိုက်ချီပြီးတော့စွဲပြေးတဲ့အခါကျတော့ကိုတော်လေးကနေပြီးတော့အရှင်ဘုရားတို့အရှင်မရတို့တပည့်တော်ကိုကြားစွဲပါလေဖြာလို့ဆိုပြီးတော့အတန်ပြုတ်လိုက်တဲ့အခါမှာပြန်တဲ့သံဃာ14ပါးဟာမိဘုံတွေတောင်ပွေးတွေတွားပြီးတော့မိဘုံတွေကိုတောင်ပွေးတွေနဲ့တီးပြီးတော့လိုက်ရဝိုင်းရဖမ်းရစရှိတဲ့ညာတံပေးတဲ့အတွက်ကြောင့်မို့ကြာကြီးဟာလည်းပဲ15ရက်တိုင်းဒီလိုမတွေ့ဘူးဒီစင်ရမှာတော့ထူးထူးခြားခြားတွေ့တဲ့အတွက်လန့်ပြီးတော့ပြေးရင်းနဲ့တောင်ပေါ်ကနေဆင်းပြီးတော့ရှိုးတဲ့ဆင်းသွားတယ်ရှိုးကလေးကဒီပြည့်တစ်ဖက်တောင်ကိုပြန်တက်ပြီးတော့ကာလတိကကြောက်ကြောက်သွားမှာရတကမဒီလေးကိုကြားတာအဲပြန်တကမလေးလေးနောက်ကိုလိုက်လာတဲ့ကိုတော်တွေကလည်းပဲအချိန်ကလည်းပဲညနေတန်းကောင်ရောက်လာတယ်ကျိုးရဲကိုလည်းပဲဆင်းရအောင်မယ်တပည့်တော်ကိုလည်းပဲတက်ရအောင်မယ်ဆိုတော့မလိုက်နိုင်တော့ဘူးမလိုက်နိုင်တဲ့အတွက်ကြောင့်မို့ဒီဘက်တောင်ကနေပြီးတော့ရတကမရေလေးမရှိအောင်တောင်ကိုနှမ်းပြီးတော့အတန်ပြုတ်တယ်ကိုတော်လေးကိုတော်လေးတို့တော့လိုက်မလာနိုင်တော့ဘူးယောက်ျားကောင်းတို့ရဲ့အာဇာနည်ကိုဒီနေရာပြလိုက်ပါလို့ဆိုတဲ့အတန်ပြုတ်တယ်ကိုတော်လေးကကြားလိုက်တယ်အဲ့ဒီလိုကြားတော့လည်းပဲဒီကိုတော်လေးဟာကြားကခံရတဲ့ဝေဒနာတွေကိုပြင်းထန်စွာခံစားနေရတဲ့အတွက်ဒီနေရာမှာကြားယူထားပြီးတော့လည်းပဲမတတ်နိုင်ဘူးကျားကြီးကလည်းပဲဒီအချိန်မှာမလုပ်ပြီးတော့နေတယ်ဆိုတော့ဒီကိုတော်လေးကိုဘယ်ကနေစစားရမလဲဆိုတာကိုလည်းပဲစဉ်းစားပြီးတော့နေတယ်။ကျားတို့ဒီဒီမှာလူကိုစစားတဲ့အခါမှာခေါင်းကနေစမစားဘူး။ဇလုံးကြီးနဲ့သာမျိုးနဲ့တွေ့တဲ့အခါမှာသူကလည်းပဲလမ်းနဲ့အတွက်ကြောင့်မလို့ခြေတော့ကနေစစားတယ်။ခြေမလေးတွေ၊ခြေညိုးလေးတွေ၊ခြေကလေးတွေ၊ခြေတကျလေးတွေ၊ခြေတန်းလေးတွေ၊ခြေမမိုးသားလေးတွေ၊ခြေမဝါးသားလေးတွေကိုကြိုးကြိုးတွေ့နေအယိုးတွေကိုလည်းပဲစားပြီးတော့ဝါမြူပြီးတော့နေခဲ့ပါတယ်။အဲဒီလိုစားနေရင်လည်းဖနောင်းသားတွေရောက်ချေမမိုးသားတွေလည်းပဲကုန်ပြီးတော့လာတဲ့အခါကျတော့ချင်းမျက်စိရောက်တဲ့အခါမှာကိုတော်လေးကလည်းပဲအဲ့ဒီကြားကြတဲ့ဝေဒနာတွေကိုသူမချုပ်ဘူးသူပါကိုချုပ်နေလဲဆိုရင်သူ့ရဲ့မူလကမ္မဋ္ဌာန်းကိုပဲစောစောမြတ်မြတ်အားထုတ်ပြီးတော့နေတယ်သူ့ရဲ့မူလကမ္မဋ္ဌာန်းကိုစောစောမြတ်မြတ်အားထုတ်နေခြင်းအပြင်ချင်းမျက်စိကိုရောက်တဲ့အခါမှာသောတာပတ္တိနဲ့သောတာပတ္တိဖြစ်လို့ဆိုတဲ့သောတာပတ္တိနဲ့သောတာပတ္တိဘုကိုရရှိပြီးတော့သွားတာဖြစ်ပါတယ်ကိုတော်လေးကလည်းပဲမိမိရဲ့မူလကမ္မဋ္ဌာန်းကိုပဲစောစောမြတ်မြတ်အားထုတ်နေတယ်ကြားကြီးကလည်းပဲချင်းမျက်စိကိုရောက်ပြီးတဲ့အခါကျတော့ခြေစလုံးများတွေကိုစွတ်စားတယ်အပြည့်ပြည့်အပြည့်ပြည့်နဲ့တိုင်းနဲ့ကြောသားတွေကိုဆက်စားတယ်ကိုတော်လေးကလည်းပဲမိမိရဲ့မူလကမ္မထံကိုပဲစောစောများများအားထုတ်နေတဲ့ကြားစားတဲ့ညတွေကိုစိတ်ကိုမလွတ်ဘူးကြားကြီးကလည်းပဲစားလာတဲ့အခါမှာချင်းနဲ့စီကနေပြီးတော့ဒူးပေါင်းရောက်တဲ့တိုင်းအောင်လို့စားမိတဲ့အခါမှာကိုတော်လေးကမိမိရဲ့မူလကမ္မထံကိုစောစောများများအားထုတ် နေခြင်းအပြင်တရာဂမိနဲ့တရာဂမိဖြစ်ဆိုတဲ့တရာဂမိနဲ့တရာဂမိဖူတိုင်အောင်လို့ရရှိပြီးတော့သွားခဲ့ပါတယ်ကုတော်လေးကလည်းပဲမိမိရဲ့မူလသက္ကံကိုပဲ꽌များအထုံးနေတဲ့ကြာကြီးကလည်းပဲလူကောင်းတိုင်အောင်ရောက်ရှိခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့ပေါင်းသားတွေကမင်းရဲ့ရဲ့ရဲ့နဲ့စားသုံးပြီးတော့နေတဲ့ကုတော်လေးကလည်းပဲအဲ့ဒီကြာကြတဲ့ဝေဒနာတွေကဘာမှစိတ်မလုပ်ဘူးမိမိရဲ့မူလသက္ကံကိုပဲဆွတ်ဆွတ်မြတ်မြတ်အထုံးပြီးတော့နေခဲ့တယ်ကြာကြီးကလည်းပဲပေါင်းသားတွေပုံလာတဲ့ခါကျတော့ဒီမသားတွေဗိုက်သားတွေဆွဲစားပြီးတော့ချက်တိုင်ရောက်တဲ့အခါမှာကိုရလေးကမိမိရဲ့မူလသက္ကံကိုစောစောများများအားထုတ်နေခြင်းအပြင်အနာဂမ်ိနဲ့အနာဂမ်ိပြည်ဆိုတဲ့အနာဂမ်ိနဲ့အနာဂမ်ိဖူကိုရရှိပြီးတော့သွားတယ်။ကြာကြီးကလည်းပဲဆက်စားနေတယ်။နာယုဒာကြီးကျောသားကြီးကျွန်တော်တို့ဘိုက်ထဲကနေပြီးတော့ထွက်ကြလာတဲ့ဦးတွေကိုစားပြီးတော့နေခဲ့တယ်။ကိုရလေးကလည်းပဲမိမိရဲ့မူလသက္ကံကိုပဲစောစောများများအားထုတ်နေတယ်။ကြာကြီးစားနေတဲ့နေရာကိုစိတ်မလွတ်ဘူး။အဲ့ဒီတော့ကြာကြီးကဟာရယဝတ္ထုနှလုံးသားကိုမစားမိမှာကိုတော်လေးကမိမိရဲ့မူလသမဏကိုစောစောမြတ်မြတ်အတုခြင်းအပြင်အရတမအရတပူဆိုတဲ့တိုင်အောင်လို့လင်းနဲ့လေးပူတိုင်အောင်လို့ရရှိပြီးတော့သွားခဲ့တာဖြစ်ပါတယ်။ဟာရယဝတ္ထုနှလုံးသားကိုကြာကြီးစားမိမယ်ဆိုရင်ဒီကိုတော်လေးကဘယ်တော့မှရဟန္တာဖြစ်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဟာရယဝတ္ထုမှာဘုရားရှင်ရဲ့ဒေသနာတော်ရယောဂီတို့ကျွန်တော်တို့ရဲ့တိဏ္ဍမတ္တခန္ဓာတည်းဆိုတဲ့စိတ်ဝိညာဉ်နာမနောအာယုကနေတာဖြစ်တဲ့အတွက်ကြောင့်ဟာရယဝတ္ထုနှလုံးသားကိုစားမိမယ်ဆိုရင်မတတ်တဲ့စိတ်ကလေးမရှိတော့တဲ့အတွက်အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုမစင်ញင်နိုင်တော့ဘူးမစင်ញင်နိုင်တဲ့အတွက်ဝိသနာမဖြစ်ဘူးဝိသနာမဖြစ်လို့ရှိရင်မညာပူညာရဲ့နောက်ဆုံးဖြစ်တဲ့အနာဂမ်ိနဲ့အနာဂမ်ိဘုကိုရမှာမဟုတ်ဘူးဒါကြောင့်မလို့ဟာရယဝတ္ထုနှလုံးသားကိုမစားမိဆိုတဲ့အတွက်ကြောင့်မလို့စိတ်ကလေးရှိနေတဲ့အတွက်အနိစ္စဒုက္ခအနတ္တလက္ခဏာကိုရှုမှတ်စင်ញင်နေနိုင်တဲ့အတွက်ကြောင့်မလို့ယတကမထေရမူလကမ္မထံကိုဆွဆွမြဲမြဲအားထုတ်နေခြင်းအပြင်ဒီနဲ့လေးခုတိုင်အောင်ရရှိပြီးတော့နိဗ္ဗာန်ကိုဆံဝင်သွားခဲ့တာဖြစ်ပါတယ်။ဒီပြတ်ကမထေရရဲ့မူလကမ္မထံကိုဆွတ်ဆွတ်မြတ်မြတ်အားထုတ်ခြင်းအဖြစ်လေးမဲ့လေးခုတိုင်အောင်ရရှိတယ်ဆိုတော့မူလကမ္မထံဟာနိဗ္ဗာန်ရောက်ဆောင်တရားဖြစ်တယ်လို့ဆိုတာထင်ရှားပြီးတော့နေမှာဖြစ်ပါတယ်။ဒါကြောင့်မလို့ယောဂီသူများကလည်းပဲယောဂီသူများအလိုရှိတဲ့မဉ္ဇဏ်ပူညာနိဗ္ဗာန်ချမ်းသာတရားတော်များကိုရရှိနိုင်ဖို့အတွက်မူလကမ္မထံအနေနဲ့ဟာရယဝုနှလုံးသားကိုရှုမှတ်ပါလို့တို့မဟုတ်ဒကြီးကိုရှုမှတ်ပါသူပြီးတော့ယောဂီသူများကဧကောဓမ္မနိယခန္ဓာကိုယ်မှာဉာဏ်ဆိုင်ပြီးတော့ရှုမှတ်တဲ့ဤကိုယောဂိသမများကိုမူလသမဏအနေနဲ့ဖေးပြီးတော့ထားခဲ့တာဖြစ်ပါတယ်။အဲဒီတော့ယောဂိသမများကိုသောသောကကျွန်တော်ပြောခဲ့တဲ့ဇန်နဲ့ဝေဒနာခွာသွားတယ်ဆိုတော့ဂေါတိကမထေရအကြောင်းကိုဂေါတိကသုတ်တံကိုယောဂိသမများကိုကျွန်တော်အချင်းချင်းပြီးတော့ပြောသွားမှာဖြစ်ပါတယ်။ဂေါတိကမထေဆိုတာကဇန်ပညာရထားတဲ့ကုတော်ဖြစ်ပါတယ်။အဲဒီလိုဇန်ပညာနေရရှိထားပြီးမှဂေါတိကမထေဆိုတာမိမိလည်းပဲမိမိသားနဲ့ပြီးပြီးတော့သေချောင်းကြံပြီးသွားတဲ့ကုတော်ဖြစ်ပါတယ်။ဘာကြောင့်မလို့သေချောင်းကြံပြီးသလဲလို့ဆိုခဲ့လို့ရှိရင်လည်းပဲသေခြင်းလို့ပဲလို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်သေခြင်းလဲဆိုတော့သူကဇန်ပညာရပြီးသားသမารိတွေရှိသီးသားဖြစ်တဲ့ဝိပဿနာတရားကိုခေါင်းများအထုတ်တဲ့အခါလေနာတဲ့ယောဂါတွေဖြစ်လာတယ်။လေနာတဲ့ယောဂါတွေဖြစ်လာတဲ့အခါမှာအဲ့ဒီယောဂဝိညာဉ်တွေကိုသွားရှုလိုက်တဲ့အတွက်ဇန်ကိုမဝင်စားနိုင်တဲ့အတွက်ဇန်လျှောသွားရတယ်။အဲ့ဒီလိုဇန်လျှောသွားတဲ့အတွက်ကြောင့်မို့သူဟာဇန်လျှောသွားတဲ့အတွက်ကြောင့်မို့လို့မိမိရဲ့ယောဂဝိညာဉ်တွေကိုပြောက်ပင်းအောင်လို့စေဝါတွေကိုစေကောင်းဝါကောင်းတွေကိုရှာစားရတယ်။စေကောင်းဝါကောင်းတွေရှာစားတဲ့အခါမှာယောဂဝိညာဉ်တွေပြောက်ပင်းသွားတယ်။ပြောက်ပင်းသွားတယ်ဆိုရင်သူရရှိသီးသားဇံကိုပြန်ဝင်သားဇံလန်းကိုသူကသိပြီးသားဖြစ်တဲ့အတွက်ယောဂိသမားအိမ်ပြန်တဲ့အခါမှာမိမိရဲ့အိမ်ကိုရောက်တယ်လို့ပဲဂေါတိကမထေရဇံညာပြီးသားဖြစ်တဲ့အတွက်သူဇံလန်းကိုသိတဲ့အတွက်သူဇံကိုပြန်ဝင်သားတဲ့အခါမှာမကြမတင်ပဲဇံတကူပြန်ရလာတယ်အဲ့ဒီလိုဇံတွေပြန်ရလာတဲ့အခါမှာသူဟာဝိပဿနာတရားကိုပွားများအထုပ်ပါပဲဆိုပြီးတော့ဝိပဿနာတရားကိုပွားများအထုပ်တဲ့အခါမှာလည်းပဲမူလကယောဂဝိသနာတွေကပေါ်လာတယ်အဲ့ဒီလိုပေါ်လာတဲ့အတွက်ကြောင့်မလို့ဇံကိုမလေးကျင့်နိုင်တဲ့အတွက်ဇံလျှောသွားရတယ်ဇံရောက်သွားတဲ့အခါမှာစေကောင်းဝါကောင်းကိုစားရတယ်စေကောင်းဝါကောင်းကိုစားပြီးတော့ပြောက်ကင်းသွားလို့ရှိရင်ဇံကိုဝင်စားအဲဒီလိုနဲ့ဂေါတိကမထေရဟာဇံတွေလျှောလျှောသွားတယ်ဇံလျှောသွားတာဘယ်နှကြိမ်တိုင်အောင်လျှောသွားလဲဆိုတော့6ကြိမ်တိုင်တိုင်ဇံလျှောသွားအဲဒီလိုဇံလျှောသွားတဲ့အခါကျတော့ယောဂိပါများဇံဆိုတာဘာနဲ့ပြည်လဲဆိုရင်ကျောင်းသားများဆာချက်တာနဲ့ပြပါတယ်ကျောင်းသားများဟာတနေ့သေးစားလို့တနေ့စက်မှတ်ပြီးတော့သွားမယ်ဆိုရင်ကျွန်တော်နှိကုံတဲ့တိုင်အောင်လို့မိမိရဲ့စာတူကိုရရှိပြီးတော့နေမှာဖြစ်ပါဒီလိုပဲဇံဝင်သားတဲ့ပုဂ္ဂိုလ်ကလည်းဇံကိုအမြဲဝင်သားနေရတာဖြစ်ပါတယ်ဇံမဝင်သားနိုင်လို့ရှိရင်ဇံလျှောသွားတာဖြစ်ပါတယ်ဒါကြောင့်မလို့ဇံဆိုတာလည်းပဲပထမဇံဒုတိယဇံတတိယဇံဆိုတာဟာကျွန်တော်တို့မြေချိုးမှုပြနိုင်တာမဟုတ်ပါဘူးသရုတ်တဇံပြင်သမဇံရောက်မှသာလျှင်ကျွန်တော်တို့မြေချိုးမှုပြနိုင်တဲ့ဇံတရားတွေကိုရရှိတာဖြစ်ပါအဲ့ဒီလိုဇံလျှောသွားတဲ့အခါကျတော့ကျွန်တော်တို့စေကောင်းဝါးတွေကောင်းတွေစားပြီးတော့ယောဂဝိညာဉ်တွေပျောက်ကင်းလာတဲ့ခါကျတော့ဇံကိုဝင်သားလိုက်တယ်ဝင်သားတဲ့ဆိုတဲ့အခါမှာခုနှစ်ကြိမ်မြောက်ဇံရ အဲ့ဒီလိုဆံရလာတဲ့ခါကျတော့ဗောဓိကမကြီးစဉ်းစားတယ်။ဘာစဉ်းစားလဲဆိုတော့ဈာန်ရှိလိုက်ရင်နဲ့သိလို့ရှိလို့ရှိရင်တော့ဓမ္မပြုလာမယ်။ဈာန်မရှိဘဲနဲ့သိမယ်ဆိုရင်လို့ရှိရင်တော့ငါရဲ့လာရကရိယာမကောင်းဘူးအပေလေးပါးကိုသွားနိုင်တယ်။ဒီတော့ဈာန်ရှိလိုက်ရင်သိရင်ဓမ္မပြုရောက်မယ်ဈာန်မရှိဘဲနဲ့သိရင်အပေလေးပါးကိုသွားမယ်ဆိုတော့ယောဂီပြန်များဘာကိုယူမလဲဆိုလို့ရှိလို့ရှိရင်ဓမ္မပြုကိုသွားကြမှာဖြစ်ပါ့။အပေလေးပါးကိုသွားကြမှာဘယ်သူမှသွားကြမှာမဟုတ်ပါဘူး။အဲ့ဒီအတိုင်းပဲဗောဓိကမထေရလည်းပဲဇန်ရှိလျက်နဲ့သိခြင်းနဲ့အတွက်ညာဆိုတော့မိမိကသင်္ဍုန်းသားရှိနေတဲ့အဲ့ဒီတော့မိမိအင်းမရှိနေတဲ့သင်္ဍုန်းသားကိုယူပြီးတော့မိမိလက်ထဲကိုလှိပြလိုက်လှိပြခါတာဆိုတော့သင်္ဍုန်းသားကထက်တဲ့အတွက်ကြောင့်မို့ပြတ်ပါအဲ့ဒီလိုပြတ်တဲ့အခါမှာသွေးကြောတွေလည်းပဲပြတ်ထွက်သွားတဲ့အခါကျတော့သွေးတက်တွေကများလာတယ်သွေးတက်တွေများလာတဲ့အခါကျတော့အိုင်းကြီးကုန်ခန်းလာတယ်အိုင်းကြီးကုန်ခန်းလာတဲ့အတွက်မိမိရဲ့လက်ထဲကိုပြတ်အောင်မလှိနိုင်တော့ဘူးအဲ့ဒီလိုမလှိနိုင်တော့ဘဲနဲ့ဝိပဿနာတရားကိုရှုမှတ်ပွားများအထုတ်တဲ့အခါမှာလည်းမိမိရဲ့ဇန်လျှော့သွားလို့ရှိလို့ရှိရင်လာရကတိမကောင်းမှဖြစ်တဲ့အတွက်မိမိရဲ့ဇန်ကိုမေ့ကတ်တာမေ့ကတ်တာပြီးတော့ဝိပဿနာတရားကိုရှုမှတ်ပွားများအထုတ်နေတယ်မိမိရဲ့ဝိပဿနာတရားကိုအထုတ်မှုကြောင့်ဖြစ်ပေါ်လာတဲ့မူလကယောဂဝေဒနာတွေကိုလည်းပဲမရှိဘူးမိမိလက်ဘင်းကိုမိမိဓာတ်နဲ့စီးတဲ့ဝေဒနာကိုလည်းပဲမရှိဘူးမိမိရရှိလာတဲ့ဇန်ကိုမေ့ကတ်ပြီးတော့ယုံနယ်လို့ရဲ့ပေါ့ပြန်ပြည့်ပြည့်မှုသဘောအမူအရာတွေရဲ့အပေါ်မှာမမြဲဘူးဆင်းရဲတဲ့အဆိုးမရဘူးဆိုတဲ့ဝိပဿနာတရားကိုသင်ခြင်းသုံးချက်ရှုမှတ်ပွားများအထုတ်ခြင်းအပြင်ဂေါတိကမထေရလည်းပဲလေးမဲ့လေးဖို့တိုင်အောင်လို့ရရှိပြီးတော့သွားခဲ့ပါတယ်ဂေါတိကမထေရဇန်နဲ့ဝေဒနာကိုပွားပြီးတော့ရှုသွားတယ်လို့ပဲယောဂီတို့များအခုလိုဝိပဿနာတရားကိုရှုမှတ်ပွားများအထုတ်တယ်ဆိုပေမဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကင်းလွတ်ပြီးတော့နေမယ်ဆိုလို့ရှိလို့ရှိရင်အမတ်တရားကြောင့်တမာရီတွေဖြစ်ပြီးတော့လာတဲ့အခါမှာဇာမိညာတွေဆိုတာလည်းပဲမရဘူးလို့ပြောနိုင်ပါဘူးအကယ်၍များယောဂီပြန်များဝိပဿနာလမ်းကနေပြီးတော့လွဲပြီးတော့လွတ်ပြီးတော့သမာဓိလမ်းကိုရောက်ပြီးတော့ဇန်တရားတွေကိုရရှိလာခဲ့လို့ရှိလို့ရှိရင်လည်းပဲဂေါတိကမထေရကဇန်ကိုမေ့ကပ်ပြီးတော့လည်းပဲဝေဒနာကိုပယ်ခွာပြီးတော့ရှုလို့ရတယ်လို့ဇန်နဲ့ဝေဒနာရှုတဲ့ခွာပြီးတော့ရှုတဲ့နေ့ကိုလည်းပဲယောဂီပြန်များကိုဂေါတိကသုတ်တန်ရအသိပေးခဲ့တာဖြစ်ပါတယ်အခုယောဂီပြန်များသီလနဲ့လည်းပဲဝေဒနာခွာလို့ရပါတယ်သီလနဲ့ဝေဒနာခွာသွားတာကမဟာတိတ်တမထေဖြစ်ပါအဲ့ဒီမဟာတိတ်တမထေဟာကျွန်တော်တို့သုလန်တိတ်တမဟာတိတ်တဆိုပြီးတော့နေလောင်တစ်ပါးရှိပါတယ်သူတို့ဟာကျောင်းဝချမ်းသာကြတဲ့တတိသာများဖြစ်ပါမိဘဘိုးဘတွေပွက်လင်းတဲ့အခါကျတော့မိဘတွေဘိုးဘတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုသုလန်တိတ်တမဟာတိတ်တနေလောင်နှစ်ပါးတို့ပိုင်ဆိုင်ရတယ်အမွေတွေခွဲဝေပြီးတဲ့အခါမှာမဟာတိတ်တဟာရံဝတ်လို့တဲ့သံသတွေကြောင့်ဒီဖြစ်ပြီးကိုမိမိရရှိလာတဲ့အမွေတွေကိုတွဲရပြီးတော့ညာတရားကိုပွားများအထုတ်ပြီးတော့နေခဲ့တယ်။အဲ့ဒီအချိန်မှာသုလန်သိဒ္ဓဟာဒီကိုနှစ်ယောက်ပိုင်ဆိုင်တဲ့ဘာနာတိုက်ကိုဖွင့်ကြည့်တဲ့အခါမှာနောက်တော်ဘာကနေပြီးတော့ဇနီးမယားကပါလာပြီးတော့ပစ္စည်းဥစ္စာတွေကိုတွဲတဲ့အခါမှာဒီပစ္စည်းဥစ္စာတွေဟာသုလန်သိဒ္ဓတဝူးတဲ့ပိုင်မှာမဟုတ်ဘူး။မဟာသိဒ္ဓလည်းပဲပိုင်တယ်။သုလန်သိဒ္ဓတဝူးတဲ့ပိုင်အောင်လို့ကြံမပဲဆိုပြီးတော့ပြောတဲ့မှာကမဏန်တရားညာတရားကိုပွားများအထုတ်နေတဲ့မဟာတိတ်တမေကြီးကိုလောက်ကျန်တပြဖို့အတွက်ကိုသား900ရုပ်ကိုအတပြ900ပေးပြီးတော့စေခိုင်းလိုက်တယ်ကိုသား900ရုပ်ကလည်းပဲတော်တဲ့ဝင်သွားပြီးတော့ကျောင်းကနာရောက်တဲ့အခါကျတော့ဝိုင်းရအစည်းအဝေးဆိုပြီးတော့မဟာတိတ်တမေကြီးရဲ့ကျောင်းကိုသွားပြီးတော့ဝိုင်းရတယ်အဲ့ဒီလိုဝိုင်းရတဲ့အခါကျတော့မဟာတိတ်တမေကြီးကလည်းပဲကျောင်းမြင်တွေ့ပြီးတော့အမောင်ကိုသားတို့ဘယ်ကျောင်းကြောင့်ငါ့ကိုလာဝိုင်းရတယ်လဲဆိုတဲ့အခါကျတော့မှအရှင်ဘုရားရဲ့ခမတော်ကနေပြီးတော့အရှင်ဘုရားကိုလောက်ကျန်တပြဖို့အတပြ900ပေးပြီးတော့ခိုင်းစေလိုက်ပါတယ်ဒါကြောင့်မို့လို့အရှင်ဘုရားကိုလာရောက်ပြီးတော့လောက်ကျန်တပြဖို့အတွက်ဝိုင်းဝိုင်းနာဖြစ်ကြောင်းကြောက်ကြတဲ့အခါကျတော့အေးကွာမင်းတို့မတတ်ပါနဲ့လို့တော့မပြောပါဘူးဒါပေမဲ့ငါ့ကိုစညတာတော့အထုတ်ပွင့်ပြုပါလို့ဆိုပြီးတော့ခွင်တောင်းတဲ့အခါကျတော့ကိုသား900တို့အကြီးမှုကပြောတယ်အရှင်ဘုရားအရှင်ဘုရားကတော်ရဲမှနေတာအနေကြပြီးတော့ကျွမ်းနေပြီအရှင်ဘုရားညအခါမှာထွက်ပြေးလွတ်နောက်သွားမယ်ဆိုရင်တပည့်တော်တို့ရဲ့ဂရုဝတ်ပြတ်ပါမယ်လို့ဆိုတဲ့အခါကျတော့ကိုသား900တို့ကလည်းပဲသူတို့ဂရုဝတ်တခိုးဂရုပြတ်မှာပြီးဆိုပြီးတော့နေတာဖြစ်ပါအဲ့ဒီအချိန်မှာဘယ်လိုအမှန်ကန်ပြေးမလဲလို့ဆိုတဲ့အခါကျတော့ယောဂီတို့ကျွန်တော်တို့အများအားထုတ်နေရင်တော့ယောဂီတို့တရားအားထုတ်နေတာဖြစ်တဲ့အတွက်ဒါကမပါပါဘူးကျွန်တော်တို့အမှန်ကန်ပါတယ်ကျမတို့အမှန်ကန်ပါနဲ့အမှန်ကန်တဲ့လူရှိမှာဖြစ်ပါတယ်သို့သော်လည်းမဟာတိတ်တမထေရကြီးကတဝူးရဲ့ရန်တရားကိုပွားများအားထုတ်ပြီးတော့နေတဲ့အတွက်အမှန်ကန်မဲ့လူမရှိဘူးဒါကြောင့်မလို့မဟာတိတ်တမထေရကြီးဘာလို့နေလဲဆိုတော့အမိမှရှင်းနေတဲ့ကြောက်တုံးကြီးကိုမရှိပြီးတော့မိမိရဲ့ပေါင်တွေကိုသူ့ယူလိုက်တယ်အဲ့ဒီလိုပေါင်တွေသူ့ယူလိုက်တဲ့အခါကျတော့ပေါင်တွေကျိုးကုန်တဲ့အခါကျတော့မှ9500လို့ပြောတယ်မောင်ကိုယ်တကားရူမင်းတို့မြင်ခဲ့ကွာမင်းတို့ရဲ့ရှိမှသဘောဝင်တာဒဲနဲ့ထူးချိုးလိုက်ပြီဒါကြောင့်မလို့ဒါမပြေးနိုင်တော့ပါဘူးကွာငါအမကံကျေပေးလိုက်ပါပြီလို့မင်းတို့ငါ့ကိုစညတာလောက်တော့တရားအထုတ်ခွင့်ပြုပါလို့ဆိုတဲ့ခါမှာကိုယ်တကားရူကလည်းပဲမိမိရဲ့ရှိမှမိမိကောင်ကိုမိမိဒဲနဲ့ထူးချိုးပြီးတော့ထားတဲ့အဲ့အတွက်ကြောင့်မလို့မပြေးနိုင်တဲ့ the body who mean it, I don't know. Inyama, then I allow the auto will be like that. And it's the auto will be like a Madrid, but the young auto let the young with it, and it's up to many of our mini genet, two children, dying on who. I think a lot of my Yandia would want an auto to shop. Nere kama pilari na jura pao da jara na shidla alu so bido. Si zide kajaro pilari ha jura pao da jara ni maduya u. Eri ko jura pao da jara ni maduya re kajaro. Mimi e pilari poma chema miyadwa. Senye tonga bido nere kwe. Pilari no te di kamaranu je bido lageba. Pilari no te di kamaranu da yawidu miyamiya shima kere. Mene twa li du ne aduwe no te di kamaranu ma. Pilari no te di kamaranu da lebe pa bido ni da cheba. အဲ့ဒီဒီလမ်းလုံးတဲ့ဒီကမ္မန်းကိုဝင်လာတဲ့အခါတမာတိတရားတွေဖြစ်ပေါ်ပြီးတော့ပိဋိပတ်မောက္ခံတွေဖြစ်ပေါ်ပြီးတော့လာခဲ့ပါတယ်အဲ့ဒီပိဋိပတ်မောက္ခံဆိုတဲ့တမာတိတရားတွေနဲ့မိမိရရှိထားတဲ့ယုံနာမှုရဲ့ပေါင်းပြန်ပြည့်ပြည့်နေတဲ့သဘောအမှုရာတွေပေါ်မှာမာတိတမတိကြီးရှုမှတ်စဉ္ညာလိုက်တာအာယုံမတက်ခင်မှာပဲလေးမဲ့လေးဘူးတိုင်အောင်လို့ရရှိပြီးတော့သွားခဲ့တာဖြစ်ပါတယ ို့သူစောင့်ထိန်နေတဲ့ဒီလားတွေဟာကျိုးတာပေါက်တာများရှိသလားဆိုပြီးတော့ဒီလားတွေပေါ်မှာဆင်ញင်သုံးသပ်ပြီးတော့နေတာဖြစ်ပါတယ်။အဲဒီလိုဒီလားတွေပေါ်မှာဆင်ញင်သုံးသပ်ပြီးတော့ရှုမှတ်နေခြင်းအပြင်လေးမဲ့လေးမှုတိုင်အောင်ရရှိပြီးတော့သွားတာဖြစ်တဲ့အတွက်ကြောင့်မလို့မာတိတ်တမသိကြီးဟာဒီလားနဲ့ဝေဒနာကိုပဲခွာပြီးတော့သွားခဲ့တယ်လို့ယောဂီတွေများကလည်းပဲပရိနာပြုပြီးတဲ့အခါမှာဒီလားတွေကိုခံယူတာဖြစ်တဲ့အတွက်ကြောင့်မလို့မိမိရဲ့ဒီလားတွေရဲ့အပေါ်မှာမာတိတ်တမသိကဲ့သို့ဆင်ញင်ပြီးတော့ကျိုးတော့ပေါက်တာများကြားတာများရှိသလားဆိုပြီးတော့ဒီလားဒီပေါ်မှာဆင်ញင်ခြင်းအပြင်လည်းပဲဝေဒနာကိုခွာပြီးတော့ရှုလို့ရတယ်ဆိုတဲ့ဒေသနာရှုခဲ့ကလည်းပဲယောဂီတွေများကဒီနေရာမှာပြေးပြီးတော့သွားမှာဖြစ်ပါတယ်ရိယာနဝင်ယောဂိကမအကောင်းဆုံးခင်ဗျာရိယာနဝင်ယောဂိကမများဆိုမဟာတိတ်တမဖြစ်ခြင်းသီလနဲ့ဝိသနာခွာပုံကိုရှင်းလင်းတင်ပြပြီးတဲ့အခါမှာယောဂိကမများကိုဆက်လက်ပြီးတော့ယုတ်ကမ္မထာနဲ့ဝိသနာကိုပြေခွာပြီးတော့သွားတာကတော့ပိဋကမာလမထေဖြစ်ပါလေပိဋကမာလမထေဆိုတာဟာလက်ဝိသမားကြီးဖြစ်ပါလေသူဟာလက်ဝိထိုးဖို့အတွက်ဒီဟုံကျုံးကိုလာခဲ့တာဖြစ်ပါလေအဲဒီလိုဒီဟုံကျုံးကိုရောက်ရှိခဲ့ပြီမဲ့လက်ဝိဘွယ်ကမဖြစ်တဲ့အတွက်ကြောင့်မလို့မဟာဝိဟာရကျောင်းတော်ကြီးနှစ်ဘေးမှာအနာယူနေရဲ့ရှိပါတယ်။အဲဒီလိုကျောင်းတော်ကြီးရဲ့နှစ်ဘေးမှာအနာယူနေတဲ့အခါမှာကျောင်းတော်အတွင်းမှာတန်ဃာတော်များလိုနတ်တော်မကံဆိုတဲ့သုတ်တံကိုပို့ချပြီးတော့နေတာကိုကြားရောင်ပြီးတော့နေခဲ့ပါတယ်။ဗိဓမ္မာလမတရားအဲဒီနတ်တော်မကံဆိုတဲ့ဒေသနာကိုကြားရောင်လာတဲ့အချိန်ကစတင်ပြီးတော့ရဟန်းဝိလိုတဲ့ဌာနကိုပေါ်ပေါက်ပြီးတော့လာခဲ့ပါတယ်။အဲဒီလိုရဟန်းဝင်လို့တဲ့ဆန္ဒတွေပေါ်ပေါက်လာတဲ့အတွက်ကျောင်းတော်ကြီးအတွင်းကိုဝင်ပြီးတော့ဆရာတော်အားမိမိရဟန်းပြုလူကြောင်းလျှောက်ထားပြီးတော့ရဟန်းဝတ်ခဲ့အဲဒီလိုရဟန်းဝတ်ခဲ့ပြီးတဲ့အခါမှာသံဃာတော်တွေဟာမိမိတို့ရဲ့ကမ္မဋ္ဌာန်းတရားတွေကိုစောစောများများအားထုတ်နိုင်ဖို့အတွက်ကြောထွက်ပြီးတော့တရားအားထုတ်ဖို့သံဃာအပါသုံးတဲ့တို့ဟာတိုင်နေဆွေးနွေးကြပြီးတဲ့အခါမှာတော်ရဲကိုထွက်လာခဲ့ပါတယ်အဲဒီလိုတော်ရဲကိုရောက်လာတဲ့အခါကျတော့မိမိအားထုတ်တဲ့နေရာတွေကိုအတိအကျရွေးချယ်ကြပါဘယ်လိုနေရာတွေကိုရွေးချယ်တယ်လဲဆိုတော့နိုင်ငံတွေနိုင်ငံတွေတောင်ထုတ်တွေတောင်ကျွယ်တွေခြုံပုတ်တွေဆန်းကြောင်တပီးဆိုတဲ့နေရာတွေမှာအတိအကျနေရာယူကြပါမယ်နေရာယူပြီးတဲ့အခါမှာသံဃာတော်များဟာမိမိတို့ရဲ့စုစည်းရာအရက်ကိုပြန်လဲစုစည်းကြပြီးတော့အကြီးမှုဖြစ်တဲ့မထေရကနေပြီးတော့အမိန့်ရှိပါတယ်တို့များအကြောင်းမှာအတူသွားအတူလာအတူစားပြီးတော့အတူတူကနေတိုင်းပြောစုဆက်တံပြီးတော့လာခဲ့တဲ့အတွက်ဘာတရားမှမရကြဘူး။ဒါကြောင့်မလို့တို့တရားသူတရားမြတ်တွေကိုရရှိဖို့အတွက်အခုလိုတောထွက်ပြီးတော့လာတဲ့အခါမှာတူနဲ့တူကျောင်းမှနေတော့ကလို့အတူသွားအတူလာအတူစားပြီးတော့ပြောပြောစုစုနဲ့နေလို့တော့တို့ဘာတရားမှရမှာမဟုတ်ဘူး။ဒါကြောင့်မလို့တို့ဒီနေရာမှာစကားမပြောစရာလို့ဂတိဝိသီပြုကြ။အဲဒီလိုဂတိဝိသီပြုကြပြီးတဲ့အခါမှာတန်ဃာတော်တို့ကမိမိအားထုတ်တဲ့နေရာတွေဖြစ်တဲ့တိုင်းမျိုးတွေနိုင်ငံတွေတောင်တွက်တွေတောင်တွယ်တွေချုံပုတ်တွေစားကြောင်းတဲ့ဘေးမှာအစရှိတွေပြနေရာတွေကိုရယူလောက်အဲဒီလိုရယူတဲ့အခါကျတော့ပိဋကမာလမထေရသူပဲနေရာကိုယူကလေးလို့ဆိုခဲ့လို့ရှိရင်ပိဋကမာလမထေရစားကြောင်းတဲ့ဘေးမှာနေရာယူလိုက်ပါတယ်အဲဒီလိုစားကြောင်းတဲ့ဘေးမှာယူပြီးတော့ညနေကြာအစိမ်ကနေစတင်ပြီးတော့ညာတော်များဟာမိမိတို့ရဲ့ကမ္မထာအာယုံတွေကိုအတိအကျယူပြီးတော့ရှင်းညာဂျိုးကိုဘာများအထုတ်ပါလေညအချိန်လေးကလည်းပဲညင့်တက်ပြီးတော့ လာခဲ့ပြီဖြစ်ပါတယ်။ဒီလမလာမတရားဥသောပရမထိုင်တဲ့အရိယာပုဂ္ဂိုလ်ရယူပြီးတော့ကမ္မထာတရားကိုပွားများအထုပြီးတော့လာခဲ့ပြီနဲ့ညာချမ်းအချိန်ရောက်ပြီးတော့လာတဲ့အခါကျတော့နိုင်ကြီးတဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာခဲ့တယ်။အဲဒီလိုနိုင်ကြီးတဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာတဲ့အခါကျတော့အလဲလျောင်းပြီးတော့ရှိမှန်မယ်ဆိုရင်တော့အိပ်ပျော်ပြီးတော့သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလမလာမတရားဘယ်အရိယာပုဂ္ဂိုလ်ယူပြီးတော့ရှိမှန်တယ်လဲဆိုတော့မတ်တရပြီးတော့အထုတဲ့ကမ္မထာတရားကိုပေါ်များအထုတ်ပါလေအဲ့ဒီကမတရပြီးတော့အထုတ်တဲ့အခါကျတော့လည်းပဲအချိန်ကညနေလာပြီနဲ့အမှခြေောက်တွေကလည်းပဲတောင်းတင်းပြီးတော့လာခဲ့တယ်တောင်းတင်းပြီးတော့လာခဲ့တဲ့အတွက်မတရပြီးတော့အာမထုတ်နိုင်တဲ့အချိန်တွေကိုရောက်ရှိပြီးတော့လာတဲ့အခါကျတော့ထိုင်ရင်လည်းပဲအိတ်လိုက်တယ်အိတ်ပြီးတော့ရှိမှလို့ရှိရင်လည်းပဲအိတ်ပြောသွားမယ်အခုမတရတဲ့အခါကျတော့လည်းပဲခြေောက်တွေကတောင်းတင်းပြီးတော့ကျွန်တော်တို့မတမရနိုင်တဲ့အချိန်တွေကိုရောက်ရှိလာတဲ့အခါကျတော့ဣဒ္ဓမာလမင်းကဇင်းညာလျှောက်တဲ့အရိယာပုဂ္ဂိုလ်ယူပြီးတော့ကမ္မဋ္ဌာန်းတရားကိုပွားများအားထုတ်ပြီးတော့နေပြပါမယ်။အဲဒီလိုဇင်းညာလျှောက်တဲ့အရိယာပုဂ္ဂိုလ်ရယူပြီးတော့ကမ္မဋ္ဌာန်းတရားကိုပွားများအားထုတ်ပြီးတော့နေပြန်တော့လည်းပဲညနေတန်းကောင်ကြော်လာတဲ့အခါကျတော့လမ်းလျှောက်လုံးအားကြီးတဲ့အတွက်ညောင်းညာပြီးတော့လာတဲ့အတွက်ကြောင့်မလို့ခရီးကိုဆက်လျှောက်နိုင်တဲ့အခြေအနေတွေမရှိတော့ဘူး။အဲဒီအချိန်ကမှပိဋကမာလာမတရားဘယ်အရိယာပုဂ္ဂိုလ်ယူပြီးတော့အားထုတ်တယ်ဆိုတော့မတ္တရလည်းပဲအားမထုတ်နိုင်ဘူး။ထိုင်ပြီးတော့အထုတ်တော့လည်းပဲအိတ်လိုက်တယ်လဲလျောင်းပြီးတော့ဒီလည်းပဲအိတ်ပြောင်းအဲဒီတော့ဒီအရိယာပုဂ္ဂိုလ်ကိုမယူနိုင်တော့ဘူးအဲ့ဒီအခါမှာပိဋကမာလာမဖြစ်ရဘယ်အရိယာပုဂ္ဂိုလ်ယူလိုက်တဲ့ဆိုတော့မတ်တရပြီးတဲ့အခါကျတော့ဓူးကိုညှောက်လိုက်ဓူးညှောက်လိုက်တဲ့အခါကျတော့ဓူး